Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ8ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ဒီမှာခွာညိုကအခုမနက်ပိုင်းစီစဉ်တွေကိုတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။Nate Hurricane မုန်တိုင်းဟာပူအောက်ကောင်းလာနေပြီးအမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းဒေသဘက်ကိုဥတီရွေလျားနေပါတယ်။မြောက်ကိုရီးယားနျူကလ িয়ার အန်ဒရယ်အတွက်လုံးစရာနီလန်တစ်ခုပဲရှိတယ်လို့သမ္မတ Trump ကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာဒုက္ခသည်တွေအတွက်စခန်းကြီးတစ်ခုစောင့်မဲ့အစီအစဉ်ဟာအန်ဒရယ်များတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဒီသတင်းတွေအပေါ်တွင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းတရားပါမှာခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးလူမျိုးရေးဘာသာရေးအစွန်းရောက်တဲ့ပြုမှုတွေဟာနိုင်ငံတကာအလဲမှာတိုင်းပြည်ကုန်တိုက်ခါကိုဘယ်လိုရှုမြင်ခံရသလဲဆိုတာ
ကျွန်တော်တို့တိုင်းပြည်တပြည်လုံးက racist ပါတကယ်ကိုလူမျိုးခေါ်ကြတဲ့လူတွေအစင်တန်းမရှိတဲ့အကြမ်းဖက်သမားတွေလို့အဲဒီလိုမျိုးသူတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာပါ
အမေရိကန်ပြည်ထောင်စုကိုခေတ္တရောက်နေတဲ့လူခွင့်ရေးဆိုင်ရာကျိုးဆောင်ရှိနေဦးသိန်းတန်ဦးနဲ့တိတက်မေးမြန်းထားတာကိုနားဆင်ရမှာပါ။အဲဒီနောက်ဦးအောင်ခေရဲ့မြန်မာရေးသုံးသပ်ချက်နဲ့အိန္ဒိယအသုံးတွေတင်ပေးနေတဲ့ဒေါ်လာလတ်တန်ရဲ့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေ့လာဆွေးနွေးခန်းကိုလည်းပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်။အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညောင်ဝင်းအောင်တို့ကကြေညာပါမယ်ရှင်။
အမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းကိုဥတီသွားနေတဲ့ဟာရီကိန်းမုန်တိုင်း Nate ဟာမက္ကဆီကိုပင်လယ်ကွေ့အလယ်ပိုင်းကိုစနေနေ့ကကျော်ဖြတ်တဲ့အချိန်ဆက်အားကောင်းနေပြီးစနေညဘက်မှာကုန်းတွင်းပိုင်းဝင်ရောက်ဖွယ်ရှိတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကပြောပါတယ်။လက်ရှိမှာကိုပဲအမြင့်ဆုံးလေတိုက်နှုန်းတနာရီ150ကီလိုမီတာရှိနေပြီးပင်လယ်ကွေ့ကမ်းရိုးတန်းဒေသတစ်လျှောက်ကုန်းတွင်းပိုင်းကိုဝင်ခဲ့မှာ Nate မုန်တိုင်းဟာပြင်းအားအဆင့်နှစ်ရှိတဲ့ဟာရီကိန်းမုန်တိုင်းတစ်ခုဖြစ်သွားမယ်လို့ခန့်မှန်းထားပါတယ်။လူ Louisiana ပြည်နယ်ကနေ Alabama Florida ပြည်နယ်တွေရဲ့နေရာတစ်လျှောက်အထိဟာရီကိန်းမုန်တိုင်းအန်ဒရယ်နဲ့လှိုင်းကြီးမဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။အဲဒီနေရာတွေထဲမှာ2005ခုနှစ်ကကက်ထရီနာဟာရီကိန်းမုန်တိုင်းတန်ခံခဲ့ရတဲ့လူဝီဆီယားနာပြည်နယ်နယူးအော်လင်းစ်မြို့လည်းပါဝင်ပါတယ်။ Nate မုန်တိုင်းဝင်လာမယ်လို့ခန့်မှန်းချက်နဲ့လူဝီဆီယားနာပြည်နယ်ကန်ယူရန် Saint Bernard Parish မြို့ကတချို့နေရာတွေနဲ့နယူးအော်လင်းပြည်နယ်အခြေပိုင်းကဒေသခံတွေကိုပြောင်းရွှေ့ကြဖို့တောက်ကြံတွေကညွှန်ကြားထားပါတယ်။အကောင်းဆုံးကိုမျှော်လင့်ထားပြီးအဆိုးဆုံးအတွက်ပြင်ဆင်ထားကြပါလို့လူဝီဆီယားနာပြည်နယ်အုပ်ချုပ်ရေးမှူး John Bell Edwards ကစနေနေ့သတင်းစာရှင်းလင်းပွဲမှာဒေသခံတွေကိုသတိပေးခဲ့ပါတယ်။မုန်တိုင်းအားကောင်းလာပြီးကိုးပေအထိမြင့်တဲ့လှိုင်းတွေတက်လာမယ်လို့ခန့်မှန်းထားတာကြောင့်အမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းအလယ်ပိုင်းကကုန်သင်းမောတင်အဓိကစိတ်ကမ်းကြီးတွေကိုစနေနေ့ကပိတ်ထားပါတယ
်။အမေရိကန်အစိုးရအဆက်ဆက်ကမြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုတာဘယ်လိုရလဒ်မျိုးမှထွက်မလာခဲ့တဲ့အတွက်တခုတည်းသောနှီးလန့်ကပဲအလုပ်ဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောပါတယ်။သမ္မတတွေနဲ့သူတို့ရဲ့အစိုးရတွေမြောက်ကိုရီးယားနဲ့စကားပြောခဲ့တာ25နှစ်တာရှိပါပြီ။သဘောတူညီချက်တွေရယူပြီးငွေတွေအများကြီးပေးခဲ့ကြပါတယ်။အလုံးမဖြစ်ခဲ့ပါဘူး။စာရွက်ပေါ်ကမှင်တော်မချောက်သေးခင်သဘောတူညီချက်တွေကိုချိုးဖောက်ခဲ့တာပါပဲ။အမေရိကန်စစ်ဆက်ညှိနှိုင်းသူတွေကိုအယူလုပ်ခဲ့တာပါပဲ။စိတ်မကောင်းပါဘူး။ဒါပေမဲ့အလုပ်ဖြစ်မဲ့နီလန်တစ်ခုကတော့တခုတည်းပဲရှိပါတယ်လို့သမ္မတထရမ့်က Twitter မှာရေးပါတယ်။သူဘာဆိုလိုလဲဆိုတာကိုတော့ထရမ့်ကရှင်းရှင်းလင်းလင်းပြောမသွားခဲ့ပေမဲ့အခုလိုပြောဆိုတာမျိုးကသူ့စိတ်ထဲမှာစည်ရေးရလှုပ်ဆောင်မှုစဉ်းစားနေတယ်ဆိုတာထပ်ပြလိုက်ပုံရပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကနေကိုကိုတိုင်းနဲ့မဟာမိတ်တွေကိုကာကွယ်ဖို့အတွက်လိုအပ်တယ်ဆိုရင်မြောက်ကိုရီးယားကိုအမေရိကန်ကလုံးဝဖျက်ဆီးပစ်မယ်လို့သမ္မတကပြောထားမှုပါတယ်။ဒီသတင်းမှအစောပိုင်းကအမေရိကန်ထိပ်တန်းစစ်ဘက်ခေါင်းဆောင်တွေသူတို့ရဲ့ဇနီးရွယ်တွေနဲ့တွေ့ဆုံပွဲတစ်ခုအတွင်းမှာဒါဟာမုန်တိုင်းကိုမတိုက်ခင်ငြိမ်သက်ချင်းမျိုးသာဖြစ်တယ်လို့မစ္စတာထရမ့်ကသတင်းနောက်တွေကိုပြောပါတယ်။ဘာဆိုလို့လဲဆိုတာရှင်းပြဖို့မေးတဲ့အခါမှာသူကသိရပါလိမ့်မယ်လို့သာပြန်ဖြေသွားပါတယ်
။မွေးစည်းဝါးမောက်ကိုကူတာလို့တရားမဝင်လုပ်ငန်းတွေဟာမြောက်ကိုရီးယားဆိုရနဲ့သူတို့ရဲ့စီးရေးအစီအစဉ်တွေအတွက်လိုအပ်တဲ့ရံမုံငွေရှာပေးနေတဲ့အဓိကလုပ်ငန်းတွေဖြစ်ပါတယ်။ဒါပေမဲ့နိုင်ငံတကာတန်ခတ်ရည်ရွယ်မှုတွေကြောင့်မြောက်ကိုရီးယားရဲ့စီးပွားရေးအရင်းမြစ်တွေထိခိုက်လာနေတာနဲ့အမျှမြောက်ကိုရီးယားဆိုရကနောက်ထပ်တရားမဝင်စီးပွားရေးလုပ်ငန်းတွေပဲပြောင်းနေပုံရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းအာဖရိကဒေသမှာဖော်ထုတ်တွေ့ရှိတဲ့ကြန့်ချူပေါကူကူးလုပ်ငန်းထောက်ဝဲကျော်မှာမြောက်ကိုရီးယားတန်မန်တွေပါဝင်ပတ်သက်နေတာကို2019ခုနှစ်စက်တင်ဘာလကထုတ်တဲ့သုတေသနအစင်ကစားတစ်ခုမှာဖော်ပြထားပါတယ်။ခိုးယူသူတွေရဲ့အန်ဒရယ်နဲ့ကြန့်တွေရင်ဆိုင်နေရတာတော့မှာပဲအာဖရိကနိုင်ငံတွေကတင်းတင်းမာမာရည်ရွယ်လှုပ်ဆောင်မှုတွန်းဆုတ်နေကြပါတယ်။အာဖရိကဒေသမှာကြန့်တည်ဆုံးမှုအခြေအတွက်ဟာမွေးဖွားနှုန်းနဲ့တိတ်မကြခင်မှာပဲပုံများသွားလိမ့်မယ်လို့ကြန့်တော်ဝါဆိုင်ရာနိုင်ငံတကာဖောင်ဒေးရှင်းကပြောပါတယ်။ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
လူထုဆန္ဒခံယူပွဲလုပ်ခဲ့ပြီးနောက်ပိုင်းထောင်နဲ့ချီရဲ့ဆန္ဒပြသူတွေဟာဘာစီလိုနာမက်ဒရစ်နဲ့အခြားမြို့တွေမှာစနေနေ့ကစုဝေးခဲ့ကြပါတယ်ဆန္ဒပြသူတွေအနေနဲ့စပိန်အလံကိုရောကတေလိုနီးယားအလံကိုပါဘယ်လံကိုမှမဝေရမ်းကြဘူးနဲ့အင်ကြီးအဖြူပြောင်းကိုသာဝတ်ဆင်ကြဖို့ဆန္ဒပြပွဲခေါင်းဆောင်တွေကတတိပေးထားပါတယ်ဆွေးနွေးပွဲအတွက် Let's Talk ဆိုတဲ့ကြွေးကြော်သံကိုဆန္ဒပြခေါင်းဆောင်တွေပို့ပြီးကြဲကြဲလောလောသုံးလာကြပါတယ်စပိန်နိုင်ငံမက်ဒရစ်မြို့တော်မှာတော့ခွဲထွက်ရေးဆန္ဒပြသူတွေနဲ့အပြိုင်စပိန်နိုင်ငံညီညွတ်ကြဖို့အတွက်တီးခြားဆန္ဒပြပွဲတွေကိုလည်းညှိနှိုင်းစွာလုပ်ခဲ့ကြပါတယ်ကတလိုနီးယားခွဲထွက်ရေးလူထုဆန္ဒခံယူပွဲရဲ့မဲရလတ်တွေဟာတရားမဝင်ကြောင်းစပိန်အစိုးရကကြေညာထားပါတယ်ကတလိုနီးယားခွဲထွက်ခေါင်းဆောင်တွေကရှေ့ဆက်ဘလို့ဆက်လုပ်ရမလဲဆိုတဲ့အကြက်တင်းနဲ့ရင်ဆိုင်နေရပြီးတွေးဆောင်ဆွေးနွေးရေးလုပ်ဖို့စပိန်အစိုးရကိုတောင်းဆိုထားပါတယ်ခွဲထွက်ရေးအငြင်းပွားမှုဟာလက်နက်ကန်ပဋိပက္ခဘက်ကိုဦးတည်နေနိုင်တယ်လို့အန်ဒီရဲ့ရှိကြောင်း EU အစိုးရအရာရှိတူကသတိပေးပါတယ်
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတနင်္ဂနွေမနက်ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်7သိန်းကျော်ကိုထားဖို့အတွက်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတစ်ခုတည်ဆောက်ရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစီအစဉ်ဟာအန်ဒရီဂျီတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူကစနေနေ့မှာပြောပါတယ်။စခန်းထဲမှာလူဦးရေရန်များလွန်းတာဟာအန်ဒရီဂျီတဲ့ယောဂပိုးတွေအလင်းအညာပြန့်ပွားသွားနိုင်တဲ့အန်ဒရီမြင်လွန်းတာကြောင့်ဖြစ်တယ်လို့ပြောပါတယ်။စခန်းကြီးတစ်ခုလည်းစောင့်မဲ့အစားနေရာအသစ်တွေမှာနောက်ထပ်စခန်းတွေစောက်ဖို့ဘင်္ဂလားဒေ့ရှ်အနေနဲ့စဉ်းစားသင့်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရောဘတ်ဝေါ်ကင်စ်က AFP သတင်းဌာနကိုပြောပါတယ်။သူအများကြီးကိုတိတ်သေးလို့နဲ့နေရာတစ်ခုမှာစုပြုံထားတာဟာအထူးသဖြင့်ယောဂပိုးဝင်မှုတိတ်ကိုအကာအကွယ်မဲ့လို့နဲ့လူတွေအတွက်အန်ဒရယ်ရှိပါတယ်လို့ဝါကင်းစ်က AFP ကိုပြောပါတယ်။ကူးစက်နိုင်တဲ့ယောဂပိုးတွေပြန့်ပြီဆိုတော့လည်းအရန်ကိုမြင်းမြန်ဆန်ဆန်ပြန့်ပွားသွားမှာဖြစ်ပြီးတော့စကန်တွေမှာမိဘအန်ဒရယ်ကလည်းကြီးလွန်းတယ်လို့ဝါကင်းစ်ကဆိုပါတယ်။စကန်တစ်ခုရဲ့မှာဆူထားတာတဲ့စကန်တွေခွဲထားတာကလူတွေကျန်းမာရေးအခြေအနေနဲ့လုံခြုံရေးပိုင်းတွေကိုစီမံခန့်ခွဲရတာအများကြီးပိုပြီးလွယ်ကူစေပါတယ်လို့ဝါကင်းစ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဗန်ကြားချက်နဲ့အကူအညီပေးအဖွဲ့တွေရဲ့လုပ်ငန်းကိုပေါက်ဆက်ညှိနှိုင်းဖို့စခန်းပြနေရမှာအဆောက်အဦတွေကူညီဆောက်လုပ်ပေးဖို့ကုလသမဂ္ဂနိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာအဖွဲ့ IOM ကသဘောတူထားပါတယ်။အခုတည်ဆောက်ဖို့စီစဉ်ထားတဲ့စခန်းဟာလက်ရှိမှာအကြီးဆုံးလို့ယူဆထားကြပြီးဒုက္ခသည်3သိန်းပတ်ဝန်းကျင်လောက်ရှိကြတဲ့ယူဂန္ဒါနိုင်ငံက BDBD စခန်းနဲ့ကင်ညာနိုင်ငံကဒါဒါဗ်စခန်းတွေထက်ပိုကြီးပြီးကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာမှာပါ။ဒီစခန်းကိုလက်ရှိကုတူပါလောင်းစခန်းပြေကဧက3000အကျယ်ရှိတဲ့မြေမှာဆောက်ဖို့ကြားထားပါတယ်။
ပြည်ထောင်ငံလန်လန်မြို့သဘာဝတမိုင်းပြတိုင်းနားမှာစနေနေ့ကလမ်းသွားလမ်းနာတွေကိုကားတစ်စင်းကဝင်တိုက်ခဲ့လို့လူအတော်များများဒဏ်ရာရသွားတဲ့ဖြစ်ရပ်ကိုအကြမ်းဖက်တိုက်ခတ်မှုအဖြစ်လန်ဒန်ရဲတပ်ဖွဲ့ကသတ်မှတ်လိုက်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့လူတဦးကိုဖမ်းဆီးတာပြီးဘာကြောင့်အခုလိုဖြစ်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့စုံစမ်းနေကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ကားနဲ့ဝင်တိုက်မှုကြောင့်လူ12ဦးဒဏ်ရာရပြီး9ဦးကတော့ဆေးရုံတင်ထားရပါတယ်။ပြည်ထောင်ငံမှာအခုနှစ်တွင်ကားတိုက်မှု3ခုအပါအဝင်လူတွေတေဆေလောက်တဲ့တိုက်ခိုက်မှု5ခုဖြစ်ပြီးနောက်လုံခြုံရေးတတိပေးချက်အဆင့်ကိုဒုတိယအမြင့်ဆုံးထိတိုးမြှင့်ထားပါတယ်
။ပျောက်ဆုံးနေတဲ့ဆွေရည်မျိုးသမီးတရင်တော်ခင်မောရဲ့ဦးခေါင်းနဲ့ခြေထောက်တွေကိုပြန်တွေ့ပြီလို့ဒိမတ်ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လကဒိမတ်လူမျိုးတီထွင်သူပီတာမစ်ဆန်ကိုရင်တိဆောက်ထားတဲ့ရေငုပ်သင်းမောပေါ်တက်သွားပြီးတဲ့နောက်ခင်မောပျောက်သွားခဲ့တာပါ။ဝေါ်ရဲ့ဦးခေါင်းခြေထောက်တွေအဝေးစားတွေနဲ့အတူဒီထဲမှာနစ်နေအောင်လေးတဲ့နဲ့အရာဝတ္ထုတွေထည့်ထားတဲ့အိတ်တွေကိုဒိမတ်ကန်းလုံမှာရေကူသမားတွေရှာတွေ့ခဲ့တယ်လို့ကိုပင်ဟေဂင်မြို့ရဲတပ်ဖွဲ့စုံစမ်းမှုယွန်မိုလာယန်ဆန်ကစနေနေ့မှာဒီနောက်တွေကိုပြောပါတယ်။ရှာတွေ့တဲ့ဦးကောင်းဟာဝေါ်ရဲ့ဦးကောင်းဖြစ်တယ်ဆိုတာကိုတောဘက်ဆိုင်ရာမှုကင်းစစ်တီးပဲပညာရှင်တွေကတောက်ကြနေမှာအတည်ပြုခဲ့တယ်လို့ယန်ဆန်ကပြောပါတယ်။ဝေါ်ရဲ့ဦးကောင်းမဲ့ခန္ဓာကိုယ်ကတော့သူပျောက်ဆုံးပြီးစက်တည့်အကြာဩဂုတ်လ27ရက်နေ့မှာကိုပင်ဟေဂင်မြို့နားကရေထဲမှာတွေ့ထားပြီးသားပါ။အသက်46နှစ်အရွယ်တီထွင်သူမက်ဆန်းကိုတော့ဩဂုတ်လ17ရက်နေ့ကတည်းကရဲတပ်ဖွဲ့ကဖမ်းထားပါတယ်။ဝေါ်ဟာဒီမော့ဘော်မှာရှိနေတဲ့အချိန်လေးလံတဲ့တန်တကားကြီးခေါင်းမှာရိုက်မိပြီးတည်ဆုံသွားတာကြောင့်သူထိတ်လန့်ကြောက်ရွံ့ပြီးခန္ဓာကိုယ်ကိုရေထဲပစ်ချလိုက်တာလို့မက်ဆန်းကဆိုပါတယ်။
ဒါပေမဲ့ဝေါ်ရဲ့ဥကောက်မှာပြင်းထန်ထိခိုက်ထားတဲ့ဒဏ်ရာမျိုးမရှိဘူးဆိုတာတွေ့ထားတယ်လို့ရဲတပ်ဖွဲ့ကစနေနေ့မှာပြောပါတယ်။အော်တိုဘန်ကုနီရဲ့စနေနေ့ကကြားရောက်တဲ့ရုရှားသမ္မတပူတင်ရဲ့အသက်60ငါးနှစ်မြောက်မွေးနေ့မှာရုရှားနိုင်ငံမျိုးပေါင်း80ကျော်မှပြည်သူတွေဆူယုံဆန္ဒပြခဲ့ကြပါတယ်။ဒါအတိုက်ခံခေါင်းဆောင်ရှေ့နေအဲလက်စ်နာဗယ်နီကသူ့ကိုသမ္မတရွေးကောက် Kremlin Nando Naga Sana Biawegu, Yega Quimbugabi, the Mabudin Winima Sana Biawegu, Pio Quinde, Suram Yuma Pia, Shan Shalu, the Bolu, Donda Jabari, Adiga Sana Biawegu, Putin Muyazari, Saint Petersburg Muma, Pilo Kebi, Sana Bia Duriga, Lani, Paytan Yu, Lunyuita Puerigu, Sanjin, Danuri, Lokebi, Nobama, Yene, Sana Bia Duriga, Pri Peka Pike Jabari.
ကုစုလို့ရှိရင်ဆန္ဒပြပွဲနဲ့ပတ်သက်လို့လူ250ကျော်ကိုဖမ်းဆီးထားကြောင်းလည်းသိရပါတယ်။အော်ဒေါ်လာရှိရဲ့တင်းငင်းလေးနဲ့မနက်ခင်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြွတော်သိန်းနဲ့ကိုညာဝေးအောင်တို့ကြီးညာပေးသွားတာပါ။အခုလူခွင့်ရေးဆိုင်ရာဥပဒေပညာရှင်ဦးသိန်းတန်ဦးနဲ့တီးတန်မြင်ညာကဘောနားဆင်ရပါမယ်ရှင်။ မြန်မာနိုင်ငံမှာအမျိုးဘာသာရေးအယူသဲသူတချို့ကဖျားဆီးရမှာမွတ်စလင်ဈေးတွေကိုနိုင်ထက်စီးနှင်းမောင်းထုတ်နေတဲ့ကိစ္စမျိုးကြောင့်နိုင်ငံတကာမှာတိုင်းပြည်ရဲ့ဂုဏ်သိက္ခာအထူးကြဆင်းရတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးရှိနေတဲ့သူဖြစ်သူဦးသိန်းတန်ဦးကပြောပါတယ်။အမေရိကန်ပြည်ထောင်စုအိုက်ဒါဟိုပြည်နယ်ဘရိုက်ဟမ်ဂျန်တက္ကသိုလ်
ပြောင်းလဲနေတဲ့ကဘာပေါ်ကတရားဥပဒေစိုးမိုးမှုနဲ့ဘာသာရေးဆိုတဲ့ဆွေးနွေးပွဲကိုတက်ရောက်စင်မှာသူရင်ဆိုင်ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့အခုလို့စပြီးတော့ပြောပါတယ်ကျွန်တော်တို့ဆွေးနွေးပွဲမှာကျွန်တော်ဗဇက်ကိုမပေးရပါဘူးဒီအလို့သဘောဆွေးနွေးတာတွေရောထမင်းဝိုင်းကော်ဖီဝိုင်းမှာရောနောက်ဒီကျွန်တော်တို့ဆွေးတင်ပြတဲ့ဒီစံပေါ်စရာမှာရောဒါအများကြီးပြောကြပါဘူးသူတို ဒီလိုမျိုးခေါ်ကြတဲ့လူတွေဟိုအစင်တန်းမရှိတဲ့အကျန်းဖက်သမားတွေလို့အဲ့ဒါလူမျိုးသူတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာ
ဆိုတော့ဆွဆွဲချက်တော့ဟုတ်ပြီဆိုသူတို့ရဲ့ပြတဲ့အထောက်ထားကတော့နိုင်ငံတကာမီဒီယာထဲမှာပါတဲ့အချက်လက်ပဲလားသူတို့မို့တခြားဘယ်လိုအထောက်ထားတွေသူတို့ပြနိုင်မှာလဲရှာသူတို့ကဒီမှာလာတဲ့ပညာရှင်တွေကတော့သူတို့ဒီကျွန်တော်တို့ဝါယာနျူးစ်ပေါ့နော်အဲ့ဒီအဓိကအားဖြင့်ပြောရင်အဲ့လိုသတင်းမီဒီယာတွေမှာတက်တဲ့အချက်လက်တွေကသူတို့ပြောတာအဲ့တော့အဲ့ဒီဟာကိုပဲသူတို့အဓိကထားပြောတာပေါ့နော
ကျွန်တော်တို့ကကျွန်တော်ဒီမှာရောက်တော့အဲ့ဒီစင်ပိုဇီယံပြီးတဲ့အခါမှာကျွန်တော်6ရက်5ရက်နဲ့6ရက်မှာဒီမှာဆက်ပြီးတော့နယူးဇီလန်မှာကျွန်တော်တို့ယူနိုက်တက်စတိတ်စတိတ်ဒီပါတ်မန့်နဲ့ကျွန်တော်တို့တွေ့ရတယ်တွေ့ပြီးတော့အဲ့ဒီကဒီအင်တာနက်ရှင်နယ်ရယ်လီဂျီယပ်ဖရီဒမ်အဖဲယားဟိုကော်မရှင်နယ်လည်းကျွန်တော်တို့တွေ့ရတယ်ဒါကတမရအခန့်ပြီးတော့ကွန်ဂရက်စအတည်ပြုထားတဲ့အဖွ တို့မှာအတော့အမြင်ဆောင်တယ်လို့ပြောရမှာအဲ့အမှန်တကယ်ကတော့ကျွန်တော်တို့ကတော့အခုလာတာတော့ပညာရဆိုင်ရာဆွေးနွေးပွဲနဲ့လာတာပေါ့နော်ကျွန်တော်တို့ဘာအထောက်အကူမှမရပါဘူးအဲ့ဒီမှာကျွန်တော်တို့လက်တွေ့တွေ့ရတာကတော့ကျွန်တော်တို့ကမီဒီယာဝော်ဖယ်ရမှာပေါ့နော်နိုင်ငံတော်ကျွန်တော်အများကြီးကြာရှုံးနေတယ်သူတို့ပြောတာတွေကအောင်မဲခံတယ်ကျွန်တော်တို့ရှင်းလို့မရနိုင်ဘူးဆိုတော့သူတို့ဘက်ကအတူနေရာတကာမှာအခြေတဝင့်ကိုနေရာတိုင်းမှာအာဏာပိုင်အတိုင်းအဝန်ဖြစ်စေလွှတ်တော်မှာဖြစ်စေနော်ဒီလိုဒီ academic ဒီပညာရှင်အတိုင်းအဝန်မှာဖြစ်စေအများကြီးထိုးဖောက်ထားနေတာတွေ့ရတယ်ကျွန်တော်တို့ဘက်ကလို့တယောက်စားနှစ်ယောက်စားပြန်တုတ်ပြန်နေရတာပေါ့
မြန်မာပြည်ဘက်ကအထောက်ထားဆရာတို့ရဲ့ခုခံခြေပန်းနိုင်ဖို့အတွက်အင်အားအနေနဲ့ပံ့ပိုးမှုပေးနိုင်တဲ့မြန်မာဘက်ကမီဒီယာတို့အစိုးရထုတ်ပြန်ကြေညာချက်တို့အစိုးရဘက်ကအထောက်ထားနဲ့ခေါ်ပြတာတို့အားနည်းတယ်ဆိုရင်တော့
အမှန်ပါလေခင်ဗျာကျွန်တော်တို့ဘက်ကစစချင်း transparency လုံးဝမရှိခဲ့ဘူးကျွန်တော်တရားထည့်အမြင်ကပြောရလို့ရှိရင်ဒီကုလသမဂ္ဂရဲ့ fact finding mission ပေါ့ဗျာအဲ့ဒီဟာတွေနဲ့ဒီတန်တမန်တွေဒီနိုင်ငံတကာသတင်းမီဒီယာတွေပြည်တွင်းသတင်းမီဒီယာတွားခွင့်မပေးခဲ့တာဟာလုံးလုံးမှားတယ်အဲဒါတောင်မှကျွန်တော်တို့ကကိုဖီအန်န်ကော်မရှင်အစီရင်ခံစာကယ်လို့ကျွန်တော်ဒီလောက်ပြောလို့ရတာအာနန်ကော်မရှင်ရဲ့အစီရင်ခံစာတော့သူတို့ကဖျားဖြစ်တယ်တရားမျှတမှုရှိတယ်သူတို့လက်ခံတယ်
နောက်တစ်ခုကအဲ့လိုမြန်မာနိုင်ငံဘက်ကနိုင်ငံတကာစီအောင်အဖြစ်မှန်ကို
ลาย่อลิลากวนโตชิงกะกวนโตปิบอาเนดลูตะเพ็ดมาแล้วเวอมูซายีอยู่เยลูริอกุสุโลชิยิมเวไอ้พยาบอมาพยาบวยมาบาตาจาซียောင်းน่ะโอเยซิเซพุงนี้ตะชั่วอะลุ่งเนี่ยดีปุงนี้ดีก็แล้วเวปูบี้ซู้เซลูทิมมาเลยอ๋อဟုတ်တယ်ဗျအဲ့ဒီကိစ္စကျွန်တော်အမေတိုက်ရိုက်ကိုအမေခံရတာပဲသူတို့ကဘယ်ရမလဲဘယ်လိုသိရလဲကျွန်တော်လည်းမသိဘူးအဲ့တော့ကျွန်တော်ကဒါအတီးပြုလို့မရသေးတဲ့သတင်းပေါ့နော်ဘယ်လိုပြောတ င်းနှီးမြှုပ်နှံမလဲဆိုတော့ဒါဟာသိရေးကြည့်တယ်အဲ့တော့တိုင်းပြည်ထဲမှာရှိတဲ့ခီခတ်တုံးတုံးလူတွေကသူတို့နိုင်ငံရေးအာဏာတစ်ခုတည်းကြည့်ပြီးတော့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ပြဿနာတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့အကြက်တဲလို့ထင်နေတာအဲ့သူတို့ဒါဟာသူတို့လက်ခံမောက်ခတ်ဖို့လို့ထင်နေတာဒါမှမဟုတ်တိုင်းပြည်မတည်မငြိမ်ဖြစ်အောင်နှုံဆော်ဖို့အမုန်းတရားတွေဖြန့်ချိဖို့သူတို့ဒလူအကြီးကျယ်လုပ်နေတာတကယ်တကယ်ကြတော့သူတို့လုပ်တဲ့လိုရတဲ့ကြောင့်ကျွန်တော်တို့ကကဘာပေါ်မှာအရှက်တကွဲအကျိုးနည်းဖြစ်ပြီးတော့အဲ့ဒီလိုတက်ကြီးရွယ်ကိုအဖိုးကြီးကိုကျေကွန်ဖရားပေါ်မှာအနိုင်ကျင့်တဲ့ကိုတိလက်ရောက်လုပ်တယ်ဆိုတော့စွဆွဲချက်တွေကိုတက်ဆိုင်ရာနိုင်ငံတော်အစိုးရကလည်းဘာမှမလုပ်ရဲဘူးပေါ့နော်ဒါတရားဥပဒေဆိုမှမလုံးဝမရှိဘူးလို့မြင်တဲ့အခါကျတော့ကျွန်တော်တို့ရဲ့နိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုဆိုတာတော်တော်တုံ့နှုတ်เสียရလို့ထင်သွားစေတယ်ပေါ့ဗျာဒါလုံးဝမကောင်းပါဘူ
းလူခွင့်ရေးရှင်နေဦးသိန်းတန်ဦးကိုဦးကျော်စံတာက VOA Studio မှာဖိတ်ခေါ်မေးမြန်းထားတာဖြစ်ပါတယ်ရှင်တွေ့ဆုံမေးမြန်းထားတဲ့အပြည့်အစုံကိုတော့လာမယ့်ဗုဒ္ဓဦးနေ့ညမြမအရေးသုံးသက်ချက်မှာနားဆင်နိုင်ကြပါတယ်အခုမြန်မာအရေးသုံးသက်ချက်ကိုဆက်ပြီးထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ပြည်ထနာဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အတူဖြည့်ဆင်းရမယ်နှစ်နိုင်ငံကိစ္စဖြစ်ပေမဲ့နှစ်ပေါင်းများစွာတက်ဆိုးရွှေလာတာကြောင့်ဒေသဆိုင်ရာပြည်ထနာဖြစ်လာရပုံကိုဥအောင်ခင်သုံးသက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရစေရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်မှာရခိုင်မွတ်စလင်တွေဝင်ရောက်ခိုလုံတာဟာအစောပိုင်းမှာမြန်မာဘင်္ဂလားဒေ့ရှ်ဖြစ်ရှင်းရမယ်နှစ်နိုင်ငံပြဿနာဖြစ်ပါတယ်အချိန်ကြာလာလို့လက်နက်ကင်ပဋိပက္ခဖြစ်တဲ့အခါမှာဒေသဆိုင်ရာပြဿနာဖြစ်လာပါတယ်ရခိုင်မြောက်ပိုင်းတည်ငြိမ်ရေးကိုအိန္ဒိယတရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလူလာပါတယ်ရခိုင်ရိုဟင်ဂျာလွတ်မြောက်ရေးတပ်ရဲ့တိုက်ခိုက်မှုကြောင့်ရခိုင်မြောက်ပိုင်းဟာမွတ်စလင်လက်နက်ကင်တွေလှုပ်ရှားရနေမည်ဖြစ်လာပါတယ်။ဒါပေမဲ့ဒီချက်ကိုဒုက္ခတွေပြဿနာကလွှမ်းမိုးနေပါတယ်။မြန်မာအစိုးရတပ်ရဲ့ရက်ဆက်မှုကြောင့်ရခိုင်မွတ်စလင်တွေဒုက္ခတွေအဖြစ်ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတာဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးနဲ့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကဝေဖန်ရှုံ့ချကြပါတယ်။အိန္ဒိယအစိုးရကတော့မြန်မာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်ခံရတာကိုစိုးရိမ်မိကြောင်းမြမအချုပ်ချာအာဏာကိုရိုသေလေးစားပြီးရင်းရမ်းရင်းနဲ့တရားမျှတရေးရရှိအောင်ဆက်ဆိုင်သူအားလုံးကြိုးပမ်းလိုက်မယ်လို့မျှော်လင့်ကြောင်းဝန်ကြီးချုပ်မိုဒီစက်တင်ဘာလအစောပိုင်းကနေပြည်တော်ကိုလာရောက်စဉ်ထုတ်ဖော်ပြောဆိုသွားပါတယ
်မြမရည်တဲ့ဘူချုပ်ကြီးတင်အောင်ဆန်းရဲ့အိန္ဒိယခီးစဉ်အတွင်းမြမကိုစစ်လက်နက်ပစ္စည်းရောင်းဖို့အိန္ဒိယကာကွယ်ရေးဌာနကသဘောတူလိုက်ပါတယ်ဘိုင်းဝန်ဝေဖန်ခံရတဲ့မြမစစ်တပ်နဲ့စီအရာပူပေါင်းဆောင်ရွက်ဖို့အိန္ဒိယကသဘောတူတာဖြစ်ပါလေ။ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတဲ့ဒုက္ခသည်တွေကိုကယ်ဆယ်ရေးအကူအညီပေးဖို့လဲအိန္ဒိယကသဘောတူထားပါတယ်။ဒါပေမဲ့အိန္ဒိယမှာခိုလုံနေတဲ့ရိုဟင်ဂျာအမျိုးခံဒုက္ခသည်တွေကိုတော့နှင်ထုတ်ဖို့အိန္ဒိယအစိုးရကပြင်ဆင်နေပါတယ်။အိန္ဒိယမှာခိုလုံတဲ့ရိုဟင်ဂျာအုပ်စုနဲ့ပါကစ္စတန်အခြေစိုက်မွတ်စလင်အကြမ်းဖက်အဖွဲ့တွေအဆက်အသွယ်ရှိတယ်လို့အိန္ဒိယအာဏာပိုင်တွေကယူဆပါတယ်။အိန္ဒိယအရှိမျောက်ပြည်နယ်ကတိုင်းရင်းသားတပုံတွေကိုမြန်မာပြည်ထဲအထိအိန္ဒိယစစ်တပ်ကလိုက်လံတိုက်ခိုက်နိုင်တာဟာမြန်မာအစိုးရတပ်ရဲ့ကူညီရိုင်းပင်းမှုကြောင့်ဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာမွတ်စလင်အကြမ်းဖက်အုပ်စုကတိုက်ခိုက်တာကိုတရုတ်အစိုးရကရှုံ့ချပြီးဒေသတည်ငြိမ်အေးချမ်းရေးအတွက်မြန်မာအစိုးရလုတ်ကင်နေတာတွေကိုထပ်ခွန်ကြောင်းမြန်မာအစိုးရရဲ့ကြိုးပမ်းမှုကိုအပြည်ပြည်ဆိုင်ရာကကူညီသင့်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကစက်တင်ဘာ23ရက်နေ့ကထုတ်ဖော်ပြောဆိုပါတယ်။ရှင်ဂျန်ပြည်နယ်ကအစ္စလာမ်အကြမ်းဖက်သမားတွေတီးခြားနိုင်ငံတည်ထောင်မှုရည်ရွယ်တဲ့လှုပ်ရှားမှုဟာတရုတ်ရဲ့သင်္ကန်းစာဖြစ်ပါတယ်။ဝီဂါတိုင်းရင်းသားလှုပ်ရှားမှုနဲ့အစ္စလာမ်အကြမ်းဖက်ဝါဒပေါက်ဆက်နေတယ်လို့တရုတ်ကယုံကြည်တာမှုရှင်ဂျန်လုံခြုံရေးအတွက်အစိုးရစစ်တပ်ရဲအဖွဲ့နဲ့ပြည်သူစစ်တွေကိုအသုံးပြုနေတာတွေ့ရပါတယ်။
ရခိုင်ပြည်နယ်လူမှုစီးပွားဖွံ့ဖြိုးတိုးတက်မှုမှာအိန္ဒိယနဲ့တရုတ်အဓိကပါနေတာကို Anand Commission အစီရင်ခံစာမှာဖော်ပြပါတယ်။ကလဒန်ဘက်ဆောင်တည်ယူပို့ဆောင်ရေးစီမံကိန်းဟာအိန္ဒိယနဲ့ရခိုင်ပြည်နယ်ကိုလမ်းခင်းပေးမှာမို့နှစ်ဖက်စလုံးအကျိုးရှိမှာဖြစ်ပါတယ်။စစ်တွေရင်းနှီးစေကမ်းကိုအိန္ဒိယကစောက်ပြီးဖြစ်လို့ချင်းရခိုင်နဲ့မီဇိုရန်ပြည်နယ်ကိုဆက်သွယ်ဖို့ပဲကြံပါတယ်။တရုတ်ကလည်းမဒီးကျွန်းကရေနံဓာတ်ငွေပိုင်လိုင်းနဲ့ကြောက်ဖြူအထူးစီးပွားရေးဇုန်စရာဒီနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမှပါဝင်နေပုံကိုအာနန်ကော်မရှင်အစီရင်ခံစာမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာ BCIM ၄နိုင်ငံစီးပွားရေးဇင်းကြံတည်ဆောက်ရေးကိုဟန်တားတဲ့နေရာမှာရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာဟာရှေ့တန်းကပါဝင်နေပါတယ
်။ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယနဲ့မြန်မာကိုဆက်သွယ်မဲ့ BCIM ၄နိုင်ငံစီးပွားရေးဇင်းကြံအကောင့်အထည်ဖော်ရေးဟာတရုတ်အတွက်အလွန်အရေးကြီးပါတယ်။အလားတူပဲဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာသီရိလင်္ကာထိုင်းဘူတန်နဲ့နေပေါ်ပါဝင်တဲ့ခုနှစ်နိုင်ငံဘင်စတက်အုပ်စုဟာအိန္ဒိယအတွက်အလွန်အရေးကြီးပါတယ်စီးပွားရေးပူးပေါင်းဆောင်ရွက်ရုံနဲ့မကဘဲအကြမ်းဖက်သမားနဲ့နေဆက်ရည်ရွယ်မှုနှိမ်နင်းရေးကိုအိန္ဒိယကဦးစားပေးတယ်လို့ဆိုပါတယ်စီးပွားရေးအုပ်စုနှစ်ခုစလုံးမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာပါဝင်နေတာမို့ရခိုင်ပြည်ထနာဟာအရေးကြီးလာပါတယ်ဒါပေမဲ့အစိုးရအကြမ်းဖက်သမားတို့ရဲ့တိုက်ခိုက်မှုကြောင့်ဒုက္ခတွေပြဿနာပေါ်လာပြန်တဲ့အတွက်ဒေသခံလူအဖွဲ့အစည်းအချင်းချင်းယုံကြည်ဖို့ခက်ခဲသွားကြောင်းလွန်ခဲ့တဲ့နှစ်အိန္ဒိယနိုင်ငံဂိုဝါမှာကျင်းပတဲ့ခုနှစ်နိုင်ငံဘင်စတက်ထိပ်သီးညီလာခံမှာဒေါက်တာဆန်းစုကြည်ကပြောသွားပါတယ်ဒီနှစ်နှောင်းပိုင်းနေပေါ်နိုင်ငံမှာကျင်းပမဲ့ဘင်စတက်ထိပ်သီးညီလာခံမှာလည်းရခိုင်မွတ်စလင်ဒုက္ခတွေပြဿနာကိုဘင်္ဂလားဒေ့ရှ်ကတင်ပြလိမ့်မယ်လို့မျှော်လင့်ရတာမို့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ကိစ္စဟာဒေသဆိုင်ရာပြဿနာဖြစ်နေပြီလို့ပြောရပါလိမ့်မယ်ခင်ဗျာ
။ဥက္ကံခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ရှင်။အခုဒေါ်လာလတ်တဆီစဉ်ပို့ချပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းလေ့လာကြရအောင်ပါ။
ဒီရင်ပါအင်္ဂလိပ်မြန်ကန်ဆယ်ကန်ဒါမှာမြန်မာနိုင်ငံရေးလောကမှာအသုံးပြုနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
to face fire
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2FACE to face ကရင်ဆိုင်တာ FIRE fire ကမီးဖြစ်ပြီးစကားလုံးရဲ့တရားအသေးပဲကမီးကိုရင်ဆိုင်တာဖြစ်ပါတယ်မီးဆိုကြတဲ့ကူကနေ့စဉ်ဘဝမှာပူလောင်တာစိတ်တော့ကရောက်စီတဲ့အပြုအမူကိုရည်ညွှန်းတာဖြစ်တဲ့အတိုင်း idiom ဆိုတဲ့တော့ idea ပဲကဝိုင်းတစ်တင်ဝေဖန်ခံရတာနဲ့ရင်ဆိုင်ရတာဒေါသအမြင့်ထွက်ခံရတာကိုဆိုလိုတာဖြစ်ပါလေဒီအုံကိုအမေရိကန်ရဲ့ HHS လို့ခေါ်တဲ့ကျန်းမာရေးနဲ့လူမှုဝန်ဆောင်ဌာနဝန်ကြီး Tom Price အနေနဲ့မေလကစလို့စီလုံးဟားလေရင်ရောအစိုးရပိုင်းလေရင်ရောသူခီးသွားရမှာအသုံးပြုခဲ့တဲ့အတွက်ကြောင့်အမေရိကန်နိုင်ငံသားတွေရဲ့အခွန်ငွေဒေါ်လာတစ်သန်းကျော်ကုန်ကြခဲ့တဲ့အတွက်ကြောင့်အသက်63နှစ်အရွယ်ဂျော်ဂျီယာပြည်နယ်ကအောက်လွတ်တော်အမတ်ဖြစ်တက်တန်း9ကြိမ်ထမ်းဆောင်ခဲ့ပြီးဝင်ကြီးဖြစ်လာတဲ့ Price ကဒီမိုကရက်လွှတ်တော်အမတ်တွေအပါအဝင်သတင်းမီဒီယာနဲ့လူထုရဲ့ဝိုင်းကစ်တင်ဝေဖန်မှုကိုခံရခဲ့ပြီးတဲ့နောက်စက်တင်ဘာ29ရက်နေ့ကသမ္မတ Trump ထံနှုတ်ထွက်စာတင်သွင်းခဲ့တာဖြစ်ပါတယ်။ဒါကြောင့် Political Online သတင်းစာကြီးက Price resigns from HHS after facing fire for travel လို့ဒရင်ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John is facing fire from his manager for misusing the company's funds
John ကကုမ္ပဏီရဲ့ငွေကိုအလွဲသုံးစားလုပ်တဲ့အတွက်သူ့ manager ရဲ့ဒေါသထွက်တာကိုရင်ဆိုင်နေရတယ်လို့အတိအပြရပါတယ်
John is facing fire from his manager for misusing the company's funds.
ခုဆက်လက်ပြင်ပြပြီးမှာကတော့
ride off into the sunset.
ဖြစ်ပါလေ။စာလုံးပေါင်းက RIDE ride OFF off ride off ကတခုခုကို CB ထွက်သွားတာ INTO into THE the SUNSET sunset into the sunset ကနေဝင်တဲ့နေရာစီတို့ဥတီသွားတာဖြစ်ပါတယ်။ဒါကြောင့်စကူခွင့်ရဲ့ဓာတ်ရိုက်ဒေဝေကတော့တခုခုကိုစီးပြီးနေဝင်တဲ့စီကိုထွက်သွားတာဖြစ်ပါတယ်။တနည်းတော့ sunset ဆိုတဲ့နေဝင်ချိန်ဟာနေမင်းရဲ့အပူတံခံရပြီးခဲ့တဲ့နောက်နေဝင်လို့ အေးမြတဲ့အချိန်ကိုရည်စူးတာဖြစ်တဲ့အတိုင်း ADM ဆိုတဲ့သဝအိဒီရဲကတော့အဆုံးမှာပြဿနာတွေကိုကျော်လွှားပြီးအေဂျင့်နဲ့ဘဝတစ်ကိုစတင်လိုက်တာကိုရည်ညွှန်းတာဖြစ်ပါတယ်။ဒီသုံးဆင်းတက်လာတာကတော့ကောက်ပေါ်ရီစကားတွေကဖြစ်ပြီးရှေ့တုန်းကလူဆိုးတွေတောင်းကျနေတဲ့မျိုးတွင်ကိုလူကောင်းကောက်ပေါ်ကမြင်းစည်းဝင်လာပြီးအဲ့ဒီမှာဖြစ်ပျက်နေတဲ့ပြဿနာတွေကိုဖြေရှင်းပြီးမှမျိုးကနေမြင်းစီပြီးနေဝင်ချိန်မှာအေးအေးဆေးဆေးတခြားနေရာကိုထွက်သွားတဲ့ပုံရိပ်ကနေဆင်းသက်လာတာဖြစ်ပါတယ်။ဒီနေရာမှာ ride အစား drive walk စသဖြင့်ကိရိယာတွေကိုအစားထိုးပြီးတော့လည်းသုံးနိုင်ပါတယ်။ဒီအသုံးကိုကျန်းမာရေးနဲ့လူမှုဝန်ဆောင်လုပ်ငန်းဝန်ကြီး Tom Price နဲ့ပဲပတ်သက်ပြီးစင်လုံးကားလေယာဉ်တွေအစုရလေယာဉ်တွေသုံးပြီးဒေါ်လာသန်းကျော်နိုင်ငံရဲ့ပြည်သူအခွန်ငွေကိုအလွဲသုံးစားလုပ်ခဲ့တယ်လို့ဆက်ဆွဲချင်းခံရပြီးခဲ့တဲ့နောက်ယာဒူးတို့ကနေနှုတ်ထွက်သွားခဲ့တာနဲ့ပတ်သက်လို့ The Atlantic ဒင်းစာကြီးက Tom Price flies off into the sunset ဆိုတဲ့ခေါင်းကြီးကိုရေးသားခဲ့တာဖြစ်ပါတယ်။ဒီနေရာမှာအထူးသဖြင့် flies off ကိုသုံးတာကတော့သူ့အနေနဲ့လေရင်တွေစီးပြီးအလွဲသုံးစားလုပ်ခဲ့တဲ့အတွက်ကြောင့်ဒီ flies ဆိုတဲ့ကိရိယာကိုအစားထိုးသုံးခဲ့တာဖြစ်ပါတယ်။တတိယတော့သူ့အနေနဲ့ယာဒုကနေနှုတ်ထွက်သွားခဲ့တဲ့အတွက်ကြောင့်လေသူ့ဘဝရှိရေးမှာအေးအေးဆေးဆေးရှိတဲ့သဘောမျိုးကိုရည်ညွှန်းတာဖြစ်ပါလေ Flies of Sa Ride off into the sunset ဆိုတဲ့ idiom အသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
After working hard for 3 years to finish the project it's now time for me to ride off into the sunset.
ဒီစီမံကိန်းကြီးပြည်စီအောင်၃နှစ်လုံးလုံးကြိုးစားခဲ့ပြီးတဲ့နောက်ခုတော့ဘဝမှာအေးအေးဆေးဆေးအနားယူနေနိုင်ဖို့ကျွန်တော်အချိန်တန်ပြီလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ After working hard for 3 years to finish the project it's now time for me to ride off into the sunset
ခုနောက်ဆုံးတင်ပြပေးမှာကတော့
to take the wheel
ဖြစ်ပါတယ်ဆာလုံးပေါင်းက TO2T-A-K-E, to take ga, yura, T-H-E the, W-H-E-E-L, the wheel ga, ga bing, so ro, saklu phun ye, daya idewe ga, ga bing wo, yu lai da phit pare. Idiom so ve, to wa idewe ga ro, ga mang wo, ga ye stiye dang wo, ga lai da phit pare. Dini a phin no, mota ga mang na wo, so ro da phit pare. Di dung wo, macha di mi ga, Saudi Arabia na ngang ga,အမျိုးသမီးတွေအခွင့်အရေးနဲ့ပတ်သက်လို့အရင်ကမော်တော်ကားမောင်းခွင့်ပိတ်ပင်ထားရကနေဆာဒီအင်ရှိမင်းသားမိုဟာမက်ဘင်ဆာလ်မန်က2018ဇွန်လကစလို့အသက်18နှစ်ပြည့်တဲ့ဆာဒီအမျိုးသမီးတွေမော်တော်ကားမောင်းခွင့်ပြုတော့မယ်လို့အမိန့်ထုတ်လိုက်တဲ့အတွက်ကြောင့်သတင်းမီဒီယာတွေက At last Saudi woman will be allowed to take the wheel လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Starting from June 2018, women who are at least 18 will be able to take the wheel in Saudi Arabia.
2018, ဇွန်လကစလို့အသက်18နှစ်ပြည့်တဲ့အမျိုးသမီးတိုင်းဟာ Saudi Arabia မှာကားမောင်းနိုင်ခွင့်ရကြတော့မှာဖြစ်ပါတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Starting from June 2018,Women who are at least 18 will be able to take the wheel in Saudi Arabia.
ဒီသတင်းပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to face fire, to ride off into the sunset, to take the wheel.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
။ဒေါ်လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်စတိုင်အီဒီယန်အသုံးအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်လေ့လာခဲ့ကြရတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ခုမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးနိုင်ကြအမှာကတော့စနေနေ့ညကကိုအောင်လွင်ဦးတိုက်စီစဉ်ထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပဲဖြစ်ပါလိမ့်ရှင
်။မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့ဒီရခိုင်ပြည်နယ်ရေးရောင်နိုင်ငံတကာဆက်ဆံရေးပေါ်မှာရက်ခက်လာနေတဲ့အလားအလာတွေကိုဆွေးနွေးရမှာဖြစ်ပါတယ်ရခိုင်ပြည်နယ်အကြက်တဲရောင်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြည့်ပြီးဘယ်နိုင်ငံတွေနဲ့နီးဆက်ဆံရေးမှာပုံမနီးကပ်လာနိုင်တယ်လဲနိုင်ငံတကာမျက်နှာစာမှာရရှိအကျိုးဆက်တွေရောဘာတွေကြိုးစားနိုင်တယ်လဲဆိုတော့ကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လီလိုင်းပေါ်မှာရောက်နေဖြစ်တဲ့အတွက်အစီအစဉ်စတင်ပါတယ်အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုမှာကျော်ချေဆိုင်နေတိုင်းနဲ့ဒေါက်တာတင့်ဆွေရဲ့သဘောထားကိုကြားချင်ပါတယ်တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအယက်သားအစိုးရတက်လာပြီးဒီမိုကရေစီထွန်းတက်စနိုင်ငံတကာနိုင်ငံဖြစ်နေတဲ့နိုင်ငံတကာချီးကျူးနေတဲ့အချိန်မှာအခုနောက်ဆုံးဒီရခိုင်အရေးကြောင့်ဒီနိုင်ငံတကာအမြင်တွေပြောင်းတော့မယ့်အလားအလာရှိနေလားဆရာ
ဟုတ်တယ်ခင်ဗျာအခုပြီးခဲ့တဲ့နှစ်ပတ်လောက်သတင်းတွေအဖြစ်အပျက်တွေကြည့်လို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိအစိုးရရောနောက်အထင်ရှားဆုံးခေါင်းဆောင်ဖြစ်တဲ့ဒေါက်တာအောင်ဆန်းစုကြည်ရဲ့နာမည်ပါထိကိုက်စေတဲ့ပြပြစေတဲ့တနည်းအားဖြင့်နောက်ကျောင်းဟိုပြောင်းပြန်ဖြစ်စေတဲ့အမြင်တွေနိုင်ငံတကာမီဒီယာမှာပြောတခါနိုင်ငံတကာအစိုးရတော်တော်များများမှာပါအဲ့လိုဖြစ်နေတယ်လို့ဟိုမြင်ပါတယ်ခင်ဗျအမှန်တကယ်ကောင်းစရာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဦးတင်ဆိုကျေးဇူးပါနောက်သူကတော့ကျွန်တော်တို့ဒီအမေရိကန်ပြည်အောင်စုမှာပဲခက်ခါရောက်ရှိနေတဲ့မန္တလေးမြို့ကရှင်းနေဦးသိန်းတန်းဦးဖြစ်ပါတယ်ဆိုတော့ဟိုဦးသိန်းတန်းဦးပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဟိုရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာဖိအားတွေကဒီပြောမယ်ဆိုရင်ဒီ88နောက်ပိုင်းမှာအပြင်းထန်ဆုံးလို့တော့ပြောနိုင်ပါတယ်ဆိုတော့ဒါရီကမြန်မာနိုင်ငံပေါ်မှာဒီနိုင်ငံတကာအမြင်ပြောင်းလာတယ်လို့ဆိုနိုင်လားဆရာ
ဆိုနိုင်ပါတယ်အခုကျွန်တော်ကြက်ရောက်နေတဲ့ဆန်ပိုစီယမ်မှာတော့နောက် United States Department နဲ့တွေ့ဆုံတဲ့အခါမှာတော့ဒီကျွန်တော်တို့နိုင်ငံပေါ်အထူးသဖြင့်ဒေါက်တာဆန်းစုကြည်ပေါ်မှာကျောင်းပြန်အကျိုးသက်ရောက်မှုကျွန်တော်တွေ့ရတယ်အထူးသဖြင့်ကုလဘတ်တမကတော်တော်ကျဉ်းချမ်းတဲ့သဘောထားရှိအောင်ကျွန်တော်တွေ့ရပါတယ်
โอเคကျေးဇူးပါကျွန်တော်နောက်တူကတော့ဒီမြန်မာနိုင်ငံကိုစည်ရီသူပါကိုစည်ရီသူရဲ့သဘောထားလဲပြောပါအောင်ခင်ဗျာအခုနိုင်ငံတကာမြန်မာနိုင်ငံအပေါ်မှာဘယ်လောက်တောင်အမြင်တွေပြောင်းနေပြီလို့ယူဆလဲ
အခုကတော့တော်တော်ပြောင်းသွားတယ်ပြောင်းသွားတဲ့အခါကျတော့အပြင်သွားရင်တောင်မှဒီကိစ္စပဲဆိုတာတမ်းမေးတယ်တမ်းမေးရင်လဲသူကဟိုမြန်မာတွေကပြောရရင်တော့အစိုးဘက်ကတခါလဲတတ်မှတ်ပြီးတော့မြင်တဲ့သဘောဖြစ်နေတယ်ဗောနော်အရင်ကတော့ကျွန်တော်တို့အစိုးရကိုမကောင်းငင်ခံရတာမျိုးရှိခဲ့တယ်ဗောနော်အရင်တတ်မှတ်လို့အစိုးရလက်ထက်ကအခုကျတော့ဆိုအစိုးရတယ်မကပဲနဲ့ဒီတာမန်ပြည်သူတွေရောကိုပါရောထွေးပြီးတော့မြင်လာတာတွေ့ရတယ်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒေါက်တာတက်ဆွေကိုမေးချင်ပါတယ်အခုလိုနိုင်ငံတကာအမြင်တွေပြောင်းလာခြင်းဟာဟိုတကယ်ပဲမြန်မာဟိုရခိုင်ပြည်နယ်အရေးကဟို88တဲတောင်မှပို့ပြီးတော့အခြေအနေကစိုးနေတယ်လို့တကယ်ပဲအဲ့လိုသုံးသပ်မဲ့အခြေအနေမျိုးမှာတကယ်ရှိနေလို့လားဒါမှမဟုတ်အခုဟိုအစိုးရပြောနေသလိုပေါ့လေဒီမီဒီယာတွေရဲ့ဟိုမှားယွင်းတဲ့သတင်းတွေဖော်ပြမှုတွေကြောင့်ဖြစ်နေရလားဟိုဘလို့အကြောင်းရင်းတွေကြောင့်ဒီအနောက်နိုင်ငံတွေအမြင်ကဘယ်လောက်တောင်ဟိုအဖြူနဲ့အမဲလို့ပြောင်းလဲသွားတာလဲဆရာ
ဟုတ်ကဲ့အာကျွန်တော်လက်ရှိအစိုးရကတင်ပြတဲ့ဟိုဖြစ်ရှင်းချက်ကလည်းဟိုမှတ်နေခင်ဗျာနောက်တစ်ခုကနိုင်ငံတကာကဒီအရေးကိစ္စမှာကြိုးကြောင်းစီလုံးမှုဟိုကိုလောလောကူကူနဲ့တခါလောလောကူကူဆုံးဖြတ်ချက်ချတဲ့အခြေအနေတရတာဖြစ်တယ်။1988တုန်းကလို့နိုင်ငံရေးစနစ်ကြီးတစ်ခုအပြောင်းလဲကိုမြင်တာမဟုတ်ဖက်နဲ့လူမျိုးစုလေးတစ်ခုတနည်းပြဖြစ်ပျက်တစ်ခုတနည်းပြအဲ့ဒီအဖြစ်ပျက်ကိုတော့မှသုံးလုံးနဲ့ဆိုဟောဟာရာစကလုံးတဏ္ဍမရေးရဟောဟာရာစကလုံးဟာသူတို့သုံးတာနဲ့တကယ်ဖြစ်တယ်နဲ့ကွာဟာနေတော့အဲ့တနည်းပြပြောရင်တော့အခုကိစ္စဟာဖုတ်ပူမိလိုက်အဲဆောင်ရွက်ချက်ဆုံးဖြတ်ချက်ချပြီးလုပ်နေကြတဲ့သဘောသာဖြစ်ပြီးတော့1988ရဲ့အချိန်နဲ့ဟိုပနာဟိုအရွယ်စားဘလောက်ကြီးကြီးတူတူဟိုကုန်တည်ခြင်းတော်တော်ကိုကြွားတယ်လို့ကျွန်တော်မြင်နေတနည်းအားဖြင့်ဟိုကံမကောင်းမှုပေါ့လေကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့လူမျိုးတွေကံမကောင်းမှုတက်တာဖြစ်ပြီးတော့အာဒီလိုဖြစ်နေတာတွေကလည်းဟိုနိုင်ငံတော်ရဲ့ပြည်သူကျွန်တော်တို့နိုင်ငံရဲ့အမျိုးသားချုပ်စီပွားနဲ့ကြည့်လို့ရှိရင်တော့တခါလေပေးဆက်เสียရှိရင် ပိဆက်ရတော့ဟိုတန်ကောင်းတန်တယ်လို့တော့ကျွန်တော်ပြောခြင်းတယ်သို့တော်လည်းပဲဟိုဒါဟာကြီးမားတဲ့အပြောင်းလဲကြီးအဆိုးအဝါကြီးတစ်ခုဖြစ်ပါတယ်
โอเคဆရာဦးသိန်းသန်းဦးသဘောတော်ဟောခင်ဗျာအခုကျွန်တော်ဒီအနောက်နိုင်ငံတွေကအမြင်ပြောင်းလာတာတွေကဟိုဆိုဆရာလည်းခုဒီအမေရိကန်ပြည်အစုမှာရောက်နေတော့ဟိုတချို့တွေးဟိုတွေးခဲ့ဆုံးခဲ့တွေးချုံနေလဲရှိနေတယ်ဆိုတော့သူတို့အမြင်တွေကဘာကြောင့်ဒီလိုပြောင်းသွားတာလဲဆရာ
အခုသူတို့ရတဲ့သတင်းတွေကဟိုအမှန်တွေအမှားတွေလည်းရောနေပါတော့เนาะအခုသူလက်ရှိတွေ့နေတာကသူတို့ကဟိုဘင်္ဂလားဒေ့ရှ်မှာကျွန်တော်တို့ရောက်နေတဲ့ဒီဒုက္ခတွေတွေပေါ့เนาะဒုက္ခတွေဥည်အရေးတွေ့ရရောက်တဲ့အချိန်ကာလအတိုင်းဒါရနောက်ဆွဆွဲချက်တွေပေါ့သူတို့ချစ်တဲ့အလွန်ပြင်းထန်ပြီးတော့တာမန်လူတွေဘလို့မှလက်သက်မခံနိုင်တဲ့အပြုအမူတွေဖြစ်တယ်ဆိုတာမျိုးဖြစ်တယ်။အဲ့ဒီဟာတွေကနောက်ကျွန်တော်တို့ဘက်ကချုပ်ရင်းသွားတဲ့အဓိကကြတဲ့အချက်ကတော့ပထမဆုံးကုလသမဂ္ဂ Fact Finding Mission လာမယ်ဆိုတဲ့အချက်ရယ်။တန်တမန်နေနဲ့နိုင်ငံသားကဒီရင်းကမီဒီယာတွေဝင်ဝင်မပေးခဲ့တဲ့အတွက်အဲ့ဒါလို့ဝင်ဝင်မပေးတာဟာခုလိုဆွဆွဲနေတဲ့ဆွဆွဲချက်တွေဆွဆွဲချက်တွေအကုန်လုံးကနော်မှန်တယ်လို့ယူဆကြဖြစ်လာသေးတယ်။နောက်တစ်ချက်ကဒီကိစ္စမှာဒီရိုဟင်ညာနဲ့ပတ်သက်ပြီးတော့လော်ဘီလုပ်နေတဲ့အဖွဲ့တွေကတော်တော်ကိုခြေတံလက်တံရှည်ပြီးတော့တော့အတိုင်းဝိုင်းကြီးကြီးနဲ့အင်းနဲ့အားနဲ့လုံဆောင်နိုင်တာတွေ့ရတယ်အဲ့လိုအနေထားတွေအရာကျွန်တော်တို့ကဒါအခုနိုင်ငံမျက်နှာစာမှာတော့ကျွန်တော်တို့ကအခြေမလှဖြစ်ရတဲ့အနေထားဖြစ်လာတာ
ပါဟုတ်ကဲ့ကိုစီသူသဘောရအောင်ခင်ဗျာအခုသူနိုင်ငံတကာအမြင်ပြောင်းလာတဲ့အကြောင်းရင်းတွေဟိုခက်ခဲလုံလုံဘာတွေရှိရလို့ယူဆလဲ
ဟိုကြောရင်တော့ဒီကိစ္စကတော့2016ဟိုပထမဆုံးကျင်တိုက်ခိုက်တော့ပါလေဆိုတော့အဲ့ဒီကလေးကကျွန်တော်တို့စလာတာပေါ့စလာကလေးကအဲ့မှာဒေါန်ဆန်းစုကြည်ကိုလည်းဒါဝေဖန်တဲ့ဟာအဲ့မှာအချိန်လေးတော်တော်လေးမြင့်လာတယ်ပေါ့နော်ဆိုတော့မြင့်လာတော့ငကောတော့မြန်မာပြည်ကဒီဒေါန်ဆန်းစုကြည်အာဏာမရခင်ပေါ့နော်ဒီ NLD အာဏာမရခင်အချိန်မှာကကျွန်တော်တို့ဒါလူတွေကအကောင်းနေပြောနေကြတာများတယ်ဘာလို့လဲဆိုတော့သတင်းသဘောရပြောရင်တော့ဟိုအစိုးသတင်းအမဟိုသတင်းဖြစ်ရနေပြီးတော့မှမြန်မာပြည်ပြောင်းလာတဲ့ခါကျတော့ကောင်းတဲ့သတင်းတွေကိုသူကကျွေးလာတော့ကျွေးရင်းတဲ့ကကြတော့ဒီအာနာလည်းရလာတဲ့ချိန်ကြတော့သူတဖြည်းဖြည်းနဲ့အဲ့တော့ညီငွေလာဟန်တူတယ်ညီငွေလာဟန်တူတဲ့ခါကြတော့သူကစိုးရဟာလေးတွေသူကကျွေးလာတာတွေ့ရတယ်အဲ့ဒီကောင်နဲ့ခုန2016တိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းမှာအရှိန်တက်လာတယ်အခုဒီနောက်ဆုံးဒီကျွန်တော်တို့ဒီ August 25မှာတိုက်တဲ့ချိန်မှာကြတော့အဲ့ဒီကောင်တော်လေးစိုးသွားတယ်ပေါ့နော်စိုးသွားပြီးတော့သူတွေညီလာခံတယ်လည်းတိုက်ဆိုင်နေတဲ့ခါကြတော့ဟိုကျွန်တော်တို့နိုင်ငံမှာအကျိုးစီးပွားတခြားနိုင်ငံကြီးတွေကအကျိုးစီးပွားအများကြီးမရှိဘူးအများကြီးမရှိတဲ့ချိန်မှာအဲမြန်မာနဲ့တခြားနိုင်ငံတွေရွေးဆိုရင်တို့ကမြန်မာကိုပဲကျွန်တော်တို့ကပြောကြမှာပဲမြန်မာဘက်မှာလည်းတို့ကတကယ်တမ်းတော့ဟိုအကျိုးစီးပွားပေါ့နော်စီးပွားရေးနိုင်ငံရေးစသဖြင့်အကျိုးစီးပွားအများကြီးမရှိကြတဲ့အခါကျတော့ကိုယ့်ဘက်ကကာမဲ့လူလည်းအင်မတန်နည်းသွားပြီးတော့အခုနောက်ဆုံးတော့ဟိုနိုင်ငံလဲဆွဲချခံရတာပေါ့နော်သူကတော့ဒီတာမန်တိုင်းလူပြည်သားတွေပါလူမျိုးတွေပါပုံစံဖြစ်တဲ့သဘောမျိုးစင်တီကျွန်တော်တို့ရောက်သွားတာပေါ့အဲ့တော့လုံခဲ့တဲ့တစ်နှစ်ကစပြီးတော့အချိန်ကပြင်းလာတာပေါ့အဲ့2016ကျွန်တော်အော်တိုဘာနဲ့တူပဲအဲ့တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းမှာအချိန်ကတော်တော်လေးတက်လာပြီအခု August 25နောက်ပိုင်းမှာအမြင့်ဆုံးဝင်တက်သွားတော့ဘူးเนาะအခုကတော့တဖြည်းဖြည်းတော့ပြန်တော့ကြာသာပြူနေပါပြီဟု
တ်ကဲ့အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံစံတွေကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်ဟိုတူကတော့ကိုကမောင်လင်းဖြစ်ပါတယ်မြန်မာနိုင်ငံကိုကမောင်လင်းမှာကိုကမောင်လင်းရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျောင်းဒီကန်တနာကြာလေကြာနဲ့အနောက်အစီနိုင်ငံများရဲ့ဆက်ရဆူရောဖြစ်ရခဲ့တာလေဒီကတာကတော့တရုတ်နိုင်ငံရဲ့အားအုပ်စုတွေတိုးပြီးနေကြတယ်လို့ပါပဲဒီကန်တနာကြာဖြူရဲလူမျိုးရေးနိုင်ငံသားဆက်ဆံရေးတွေတရားမျိုးစုံတွေဒီလိုပြောကြည့်ပြီးရောင်းနေတဲ့ဖြူရအလိုရှိနေရတယ်အဲ့မြန်မာနိုင်ငံကဒီနေ့ကုန်ရှိတော့ကြောင့်အဲ့ဒါပဲလည်းကြောင့်လေမြန်မာနိုင်ငံရဲ့အခြေအနေတိုးထွားကြတယ်လို့ပြောပြလိုက်ပါခင်ဗျာ
โอเคကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်တို့နောက်တူဦးလည်းရှိနေပါတယ်လေလိုင်းပေါ်မှာကိုပိုင်တော်မှာကိုပိုင်တော်ရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့နိုင်ငံနေလည်းရှိနိုင်ငံကမ္ဘာနဲ့မျက်စာမှာဖြစ်နေတာတော့ဟိုစီးရင်မမမကြလို့ဟိုမြေနဲ့ရဆန်ဆိုင်တဲ့သဘောမျိုးသိရမှမဖြစ်နေတဲ့တခြားနိုင်ငံမှာလည်းဒီလိုမျိုးကျွလုံတာရှိပါတယ်ဥပမာဟိုရှင်ကျန်းမြေတာမထောင်းမထောက်သဘောကဖြစ်ခဲ့တဲ့တရုတ်ပြည်လို့သူတို့အပြတ်နိုင်နေတာပဲဒီကိစ္စကမဖြစ်နေလို့ဘာမှရပနိုင်ငံတကြီးတွေကကျန်းတော့တောက်ပြန်ခြေပါလာမရှိဘူးကိုယ်နိုင်ငံကြမှာတကယ်လည်းဟိုရခိုင်တိုင်းပါလိုက်ပါဝင်မြေနဲ့တိုင်းမဲ့ဟိုအများကြီးခံရရတာဟိန္ဒီတွေရောပါလေရောဟိုကျန်းပန်းဆက်ဆက်တာခံရရတာတက်ပြတာခံရရအဲ့တော့ဟာကမ္ဘာရဲ့နိုင်ငံတကြီးတွေရဲ့မျက်နှာစာနိုင်ငံမျက်နှာစာမြင်ပါရောစီးပွားရေးမြင်လဲရောဘာသာရေးမြင်လဲရောစအားကြီးဝင်ရောက်ပြီးဆက်ဖက်တာလို့ပဲကျွန်တော်လည်းလို့မြင်ပါတယ်
โอเคကျေးဇူးပါခင်ဗျာကျွန်တော်တို့ဒီနောက်တူဦးကိုလည်းဟိုတခါတလဲစားလဲအလှပေးခြင်းမယ်ဟိုမြန်မာနိုင်ငံကပါပဲရဟန်းတော်တပါးပါအရှင်ကုသလဖြစ်ပါတယ်အရှင်ကုသလရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ဟုတ်ကဲ့ဒီကိစ္စနဲ့ပြောရရင်ဒါကဟိုမြန်မာနိုင်ငံမှာဖြစ် ဖြစ်လာတာက3ချိန်ပေါ့3ချိန်လောက်ရှိပြီ3ချိန်လောက်ရှိပြီဒီချိန်ကကမ္ဘာဖီးယားကအင်မတန်မှအများကြီးပြီးထားတဲ့သဘောရှိတယ်အဲဒါပြီးထားတာလည်းပဲနိုင်ငံကြီးပြော့ကွက်ကလေးရလာတဲ့သဘောသူတို့အတွက်ရှိတဲ့အတွက်ကမ္ဘာကအဲ့လိုပေါ့ပေးတယ်ပေါ့ပြည်အောင်ပို့ပြီးတော့ပေးတယ်ပေါ့ဆေးဆိုးရတဲ့ပို့ပြီးတော့ပေးတယ်ပေးလာတဲ့အခါကျတော့တပတ်မှလည်းပဲဒီလက်ရှိဆိုးရအနေနဲ့လည်းပဲအချက်တည်းပို့ပြီးတော့ပြည်သူဆိုးရ international စံနှုန်းနဲ့တွားမယ်ဆိုဒီမိုဒီစံနှုန်းနဲ့တွားမယ်ဆိုရည်ရွယ်ချက်မူဝါဒနဲ့ရှိတဲ့အတွက်သူကပို့ပြီးတော့အချက်တည်းပို့ရောက်တာပေါ့ရောက်တဲ့အခါကျတော့ဒီမြန်မာပြည်သူပြည်သားအနေနဲ့ခေါင်းကဟိုတခါတယောက်ပြောသွားတယ်ဟိုတကယ်တမ်းမြန်မာအရေးဒီမိုဒီစံနှုန်းကိုအနောက်နိုင်ငံတွေတခြားနိုင်ငံတွေအကုန်လုံးကနေယူဘယ်လိုကောင်းလဲယူစားတကယ်တမ်းအပိအမြောင်းနဲ့ချိမြောက်ခြင်းနဲ့ဆိုလို့ရှိရင်ပြအပိတဲ့ဆိုတာထက်နိုင်ငံတစ်ခုကနေပြီးတော့လို့အပိချိမြောက်တဲ့ပုံပြပေါ်ပြီးတော့ကောင်းမယ်ရှင်ပါဗျာ
ရှင်ပါဗျာ
ဒီတိုင်းဆိုလို့ရှိလို့ဒီမှာနေတဲ့ပုံပြီးတော့ချက်တဲ့ရောက်တယ်ပေါ့နော
်ရှင်ပါဗျာကျေးဇူးပါဗျာတပည့်တော်တို့ဟိုအခုလိုပါဝင်ဆွေးနွေးပြီးတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်အခုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ဟိုဆက်သွယ်ပြီးတော့မှတ်ချက်တွေပေးထားတာတချို့လည်းဖော်ပြခြင်းပါတယ်ဟောရှားပေါင်ဖတ်ပြပေးပါဦ
းဟုတ်ကဲ့ပါရှင်ဒီတော်ရရှင်တူရဲ့နာမည်ကတော့ဦးမတ်တာပေါ့နော်မိတို့တိုင်းပြည်ကိုတဲ့ယခုလက်ရှိအချိန်၌မကန်စွာမြင်ကြတော့သူများနဲ့နိုင်ငံများမိတ်ဆွေအစ်စ်များဖြစ်ပြီးတော့အခက်အခဲတွေ့အောင်ပြောဆိုလှုပ်ဆောင်နေကြသူများနဲ့နိုင်ငံများကိုတဲ့အခုအချိန်မှစ၍နောက်နာကအထီးအလွန်သတိထားရမယ်ဆိုပြီးတော့ရေးသားထားပါတယ်နောက်ထပ်ဒီတော်ရရှင်တယောက်ကတော့မျိုးအောင်ပေါ့နော်နာမည်ကသူရေးထားတာကဆွေးနွေးစရာမလိုလောက်အောင်ရှင်းနေတဲ့ကိစ္စပါအမေရိကန်ပြည်ထောင်စုဥဆောင်တဲ့နိုင်ငံအတော်များများကဒီမိုကရေစီကိုတန်ဖိုးထားတယ်လို့ဒီမိုကရေစီနိုင်ငံကိုအားပေးတယ်လို့နောက်ဆုံးသူတို့ခိုင်းတာမလုပ်တော့မကောင်းပြောမကောင်းလုပ်တော့တာပါပဲတဲ့အိန်းချင်းတရုတ်နဲ့ဆက်ဆံရေးကင်းကွာလို့မရပါနောက်ဆုံးတော့လေရုရှားတရုတ်နဲ့ပဲညှိကသွားမှာပါပဲဆိုပြီးရေးထားပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီအခုဒီမြန်မာနိုင်ငံအပေါ်မှာပြင်းပြင်းထန်ထန်ပြောဆိုနေကြတဲ့အထက်မှာတစ်ချိန်လုံးကဒီမိုကရေစီအင်အားစုတွေဒီဒေါ်အောင်ဆန်းစုကြည်တိုက်ခိုက်ပွဲမှာရှိနေတဲ့ကအားပေးထောက်ခံကြတဲ့နိုင်ငံတွေလည်းပါနေပါတယ်ဆိုတော့ဒီနိုင်ငံတွေနဲ့ရောဆက်ဆံရေးကဟိုပြစ်ကြရတော့မှလားဆရာဦးတင်ဆိုရင်ဆွေးနွေးပါဦးခင်ဗျာ
ကျွန်တော်တို့အဲ့လိုကြည့်တော့မမြင်ပါဘူးဟိုအမေရိကန်ပြည်တော်စုပါဝင်ကရော့သမကအဲဟိုဥရောပသမကအပါဝင်ပေါ့နော်နိုင်ငံတွေကပြင်းပြင်းထန်ထန်ဟိုထင်တာတဲ့မျောလင့်တာတဲ့အဆများစွာသူတို့ပြစ်တင်နေပြီမလို့ဒါဟာနိုင်ငံတိုင်းမှာနိုင်ငံတကာမှာဖြစ်တဲ့ဖြစ်လက်ဖြစ်တာရှိတဲ့ဖြစ်ဖြစ်တစ်ခုရဲ့နမူနာတစ်ခုသာဖြစ်ပါတယ်အဲ့တော့ဒီမနာတစ်ခုနဲ့အဲတန်တမာရေးရနိုင်ငံကဆက်ဆံရေးရတွေကဟိုထိခိုက်တယ်ဆိုတာကတော့ဟိုမဖြစ်ဘူးပါဘူးဒါကြောင့်ကျွန်တော်တို့ဟိုနိုင်ငံဒီအမေရိကန်နဲ့ပဲဖြစ်ဖြစ် EU နဲ့ပဲဖြစ်ဖြစ်တခြားသောနိုင်ငံတွေနဲ့ပဲဖြစ်ဖြစ်အဲကျွန်တော်တို့နိုင်ငံနဲ့ဆက်ဆံရေးကတော့ဟိုပြပြားမှာတော့မဟုတ်ဘူးသို့တော့အထက်အငော့တစ်စုံတည်းကတော့တေချာပေါက်ရှိသွားတယ်တနည်းဖြင့်ဟိုပြစ်မရတဲ့အမှတ်တစ်ခုတောင်မှထင်ခံရတယ်လို့ဟိုပြောရမှာပေါ့နော်ဟောအတော့တော့ကျွန်တော်တို့ဟိုအများကြီးတော့စိုးရိမ်တာမရှိဘူးကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့ဆရာဦးသိန်းတန်းဦးသဘောထားရောခင်ဗျကျွန်တော်တို့ဒီတချင်ရဒီအခုဆော့ဆော့တော်တာရှင်တချို့လည်းထောက်ပြသွားတယ်ဒီတချင်ရဒီမိုကရေစီကိုအားပေးခဲ့တဲ့ဒီအနောက်နိုင်ငံအင်အားစုတွေနဲ့ကင်းကွာပြီးတော့ဟိုတရုတ်ရုရှားတို့လိုအရင်တော့ဒီဒီမိုကရေစီအင်အားစုတွေကိုထောက်ခံမှုမပေးခဲ့တဲ့ဟိုနိုင်ငံတွေနဲ့ဟိုနီးစပ်သွားနိုင်တယ်ဆိုတော့သဘောထားမျိုးတွေအောင်မှပြောနေကြတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရောက်သွားနိုင်လားဆရာ
ကျွန်တော်ထင်နေတာဟိုဟိုတစ်ဖက်ကလည်းဟိုနီးစပ်တာတစ်ပိုင်းပေါ့နော်ဒီဥပမာအမေရိကန်ပြည်တော်စုဆိုလို့ရှိရင်ကျွန်တော်အောက်တော်ကြားနာဖွယ်ကြည့်ရင်တော့သိနိုင်တာပဲအမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့ချက်တိချက်ကပြော်ပြောင်းနေပြော်ပြောင်းနေဒီပြည်ဒီလွတ်တော်ကတော့တော်တော်ပြင်းပြထန်ထန်အဲတုံ့ပြန်တာမျိုးတွေကျွန်တော်တို့တွေ့ရတယ်အဲတချို့အမေရိကန်နိုင်ငံကြီးသမားတွေကဒီကျွန်တော်တို့ရခိုင်မှာဖြစ်တဲ့ဗမာပြည်ရဲ့အခက်အခဲကိုသူတို့တကယ်ဟိုဂွင်မဲလို့ယူဆနေတယ်ရှိတယ်ဟိုပြောင်းပြောတာတွေရှိတယ်ဗျာသူတို့မင်းကပြည်တော်စုကိုအဲ့ဒါအစ္စလမ်ကဘာကနေပြီးတော့ထင်လွဲနေတာရှိတယ်။အဲ့ဒါတွေပြီးအောင်ဒီကိစ္စမှာသူတို့ဘလို့ရပ်ကြလိုက်မယ်ဆိုတော့သဘောမျိုးစပြောတာမျိုးတွေရှိတော့နိုင်ငံရေးသမားတွေနဲ့ဒီ night war နဲ့ဒီကြံတဲ့ဒုတစ်ခုလုံးရဲ့ရပ်တည်ချက်တော့မတူဘူးလို့ထင်တယ်။အဲ့တော့ရေးပုံရအဖြစ်တော့ခုနဆက်ဦးတင်ဆိုပြောသလိုပဲကျွန်တော်တို့ထိခိုက်တယ်ဗျ။ထိခိုက်တာတော့အမှန်ပဲ။တော့ထိခိုက်တယ်။ဟိုဒီမှာကျွန်တော်တို့တန်မှန်လူကိုကျွန်တော်တို့ထိခိုက်တယ်။တန်မှန်လူတွေကိုသွားတဲ့လာတဲ့နေရာမှာအဲ့မာရုံကျတော့ဆွနီဝဲတွေမှာပမာလို့သိလိုက်တာနဲ့လက်တက်လာတဲ့ဝေဖန်ချက်တွေကတော်တော်ပြင်းပြင်းထန်ထန်ကျွန်တော်တို့ရင်ဆိုင်ရပါတယ်ခါခါတီးတီးဆက်ဆံတာလေကျွန်တော်တွေ့တယ်အဲ့တော့တို့ရတွင်အဲ့လိုအစိဟိုဘောပြက်ပြားသွားတဲ့အထိတော့မဖြစ်နိုင်ဘူးဒီတရုတ်နဲ့ရုရှားကတော့ရေပုံကအားဖြင့်ဒီပေါ်မှာတို့လည်းတို့ပြဿနာရှိရဝီကာတို့ခြေချင်းတို့ရှိတဲ့အပေါ်မှာကျွန်တော်တို့ဘက်ကရက်လိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့ ကျေးဇူးပါဆိုတော့ကိုစည်ရသူရဲ့သဘောထားခင်ဗျာခုတချို့ကခံမှန်းနေဒီလိုပေါ့လေဒီနောက်အင်အားစုတွေနဲ့ဒီရခိုင်ရေးကြောင်ဟိုဆက်ဆံရေးမှာဟိုကင်းကွာလာပြီးတော့ဟိုတရုတ်ရုရှားတို့လိုဟိုဒီချိန်လုံးကဒီမိုကရေစီအင်အားစုတွေနဲ့ဟိုနီးစပ်မှုမရှိတဲ့နိုင်ငံတွေနဲ့နီးစပ်လာနိုင်တယ်လို့ဟိုတွက်တာရလည်းရှိနေတယ်ကိုစည်ရသူအမြင်ရောဘယ်လိုရှိလဲ
ခုကတော့နှစ်ချမ်းလို့ပြင်တာပေါ့နော်ဒီဘက်ကျွန်တော်တို့အနောက်အဖွဲ့နဲ့ဒီဘက်အရှိဆိုတာကတော့ဒီအဲတရုတ်တို့ပြီးခဲ့ကကြတော့ဒီဘက်အာဆီယံနိုင်ငံတွေပေါ့လေစင်ကာပူတို့ပါတယ်အဲသူတို့ရဲ့အမြင်ဂျပန်ဆိုလည်းကြော်ပြောင်းနေပေါ့တစ်ဖက်ကတော့နောက်ပေါ့နော်အမေရိကန်လည်းပါတယ်ကျွန်တော်တို့ဗြိတိန်ကအဲ့ပြင်သစ်ကတော့တော်တော်လေးပြင်းတယ်ပေါ့အမေရိကန်ကတော့သူကနည်းနည်းထိန်းထိန်ကြောစရာရှိတာတော့ပြောတယ်တစ်ဖက်ကလည်းထိန်းထားတယ်ဆိုတော့ကျွန်တော်တို့သဘောတော့ရှိနေတယ်ရှိနေတဲ့ခါကျတော့ကျွန်တော်တို့တော့နိုင်ငံငယ်ဖြစ်တယ်နိုင်ငံပြပြီးတော့ခုမှရုံးထားဖို့ဟာဖြစ်တဲ့ခါကျတော့ဘသူတည်းမှတော့ကျွန်တော်တို့ဂျန်သူမဖြစ်စင်ဘူးပေါ့နော်ဂျန်သူဖြစ်တယ်မှုဆိုတဲ့ခါကျတော့ဒီပြဿနာကိုကျွန်တော်တို့ထိန်းတာရှင်အဲကိုဘကလည်းကိုအဖြေနဲ့ကိုပေါ့နော်ရှင်ရှင်းနဲ့တစ်ဖက်မှာကြတော့လေဒီမိတ်ဆွေနိုင်ငံတွေပေါ့နော်အခုဒါသူ့ကိုကိုဝေဖန်နေလေဆိုရင်မဲ့သူတို့ကိုလည်းဒါနားလည်အောင်ရှင်းပြရမယ်နောက်ပြီးတော့ကြတော့ဘာဖြစ်လဲနိုင်လဲဆိုတော့သူတို့မှလည်းကိုကဘယ်လောက်ရှင်းပြရှင်းပြသူတို့မှလည်းနိုင်ငံကြီးအပေးယူနေကျွန်တော်တို့ရှိနေမယ်ပေါ့နော်ကိုဖိအားပေးခြင်းနဲ့နိုင်ငံတွေနဲ့သူတို့နဲ့ကြားမှာဘာလို့အကျိုးစီးပွားတွေရှိရောအပေးယူကျွန်တော်တို့ရှိနေမယ်ရှိတဲ့အခါကျတော့ကိုဘကစိတ်မပြတ်ပဲနဲ့ဟိုတွန်းနေတာတွန်းရပါပေါ့နော်တစ်ဖက်ကလည်းဒီတရုတ်တို့ရုရှားတို့ဂျပန်တို့ထောက်ခံတဲ့ဟာရှိတယ်ဆိုရင်အတားလည်းတောင်းတာပဲဆိုတော့နိုင်ငံငယ်ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကတော့ဒီနိုင်ငံကြီးအင်အားအုပ်စုကြီးကြီးနဲ့တော့ရန်တော့ကျွန်တော်တို့ဖြစ်လို့မကောင်းပါဘူးဆိုတော့လူလည်းလူသေးတယ်လေဆိုတော့ရန်သူမထားပြန်ပါဘူးဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတင်းဆွေဟိုတခုမေးချင်တာဆိုတော့ဒီပေါ်လီကိုဆက်ဆံရေးကဟိုဖြစ်ချင်းဖြစ်ရင်တော့ဖုတ်ထစ်ဖြစ်ရင်တော့ရေရိုဆိုတဲ့သဘောမျိုးဆရာပြောတာပါပဲဒါပေမဲ့ဒီလိုရေရိုကာလမှာဘယ်အခုတချို့ကဒီလိုပေါ်လီကိုတန်ခတ်ရေးယူလာတော့ဘာလို့လုံးတင်နေဆိုပြီးတော့တွန်းနေတာလည်းရှိတယ်ဆိုတော့ဒီလိုအနောက်နိုင်ငံတွေဒီမိုကရေစီအင်အားစုနိုင်ငံတွေကဒီပိတ်ဆို့တန်ခတ်မှုတွေလောက်လာတာမျိုးအကူအညီထောက်ပံ့တွေဖြတ်တောက်တာမျိုးအခြေအနေမျိုးတွေရောဖြစ်လာနိုင်တဲ့အလားအလာတွေမရှိနိုင်ဘူးဆရာ
အတိုင်းတာပစုံတရားဒီဖြစ်လာနိုင်တယ်ခင်ဗျအခုအရေးကြီးကိစ္စမှာ2012ကစပြီးတော့ဟိုကျွန်တော်ဟိုအိန္ဒိယမှာရှိခဲ့ရကျွန်တော်တုံ့ပြန်ချက်ကိုတင်ပြခဲ့တယ်အဲ့ဒီတစ်ဖက်အဖွဲ့အစည်းအစုဟာနာမည်တစ်ခုအတွက်တိုက်ပွဲဝင်နေတယ်အဲ့ဒါပြီးရင်နေမည်တစ်ခုအတွက်တိုက်ပွဲဝင်မယ်လို့ကျွန်တော်ကြိုတင်ခံမှန်းခဲ့တယ်မကြသေးခင်ကလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ကနေမည်တစ်ခုအတွက်တိုက်နေတာလို့ပြောတယ်သို့တော့အခုပြန်ပြီးသုံးသပ်ရင်နေမည်ဆင့်ဆိုတာမဖြစ်နိုင်တော့သူကတန်တမန်ရေးရနေပယ်စစ်ပွဲကိုဟိုတက်သွားတဲ့သဘောဖြစ်ပါတယ်။အဲတော့အဲ့ဒီပွဲမှာသူတို့ဘက်ကခုနကဆရာဦးသိန်းတောင်းဦးတို့ကိုဆရာတို့ပြောတယ်လို့အန်တမတ်ဒုတိယကြီးမားတဲ့အတွဲကျွန်တော်တို့တစုံတရာကျွန်တော်နိုင်ငံအနေနဲ့ပေးဆက်ရစရာအကြောင်းရှိတယ်။ဒါကိုအခွန်ကောင်းယူပြီးတော့အသုံးချခြင်းနဲ့နိုင်ငံတွေကလည်းမြန်မာနိုင်ငံပေါ်မှာတစုံတရာအရေးယူပြခြင်းနဲ့အဲသူတို့အမှတ်ရအောင်လုပ်သွားမှာဖြစ်တဲ့တွေ့ကျွန်တော်နိုင်ငံအတိုင်းတာတစ်ခုဒီအဲတန်ခါရေးမှုဖြစ်စေတစုံတရာတော့ဟိုခံရကြအကြောင်းရှိတယ်လို့ထင်တယ်ခင
်ဗျဟုတ်ကဲ့ဆရာဦးသိန်းတန်းဦးကသဘောထားအောင်ခင်ဗျအခုဟိုအနည်းဆုံးရေရိုကာလမှာပဲဖြစ်ဖြစ်ပေါ့လေကျွန်တော်ဟိုပိတ်ဆို့တန်ခါရေးယူလာမျိုးအကူအညီထောက်ပံ့နေဖြတ်တောက်တာမျိုးဒီလိုမျိုးလောက်ခံရမယ့်အလားအလာတွေဟိုမြင်မိလား
ကျွန်တော်တော့မြင်နေတာကျွန်တော်ဆိုးလဲဆိုးရင်လေဆိုးလဲဆိုးရင်လေဖြစ်တဲ့အနေဒါတွေကသူတို့ကကျွန်တော်ဒီတန်တမန်နယ်ပယ်နဲ့ဒီအတိုင်းဝန်းကတုံးတက်တဲ့အသုံးတွေကကျွန်တော်တရားဝင်သုံးနေတာပေါ့နော်ဒါ genocide လို့ဒါလူမျိုးတုံးတက်ချမှုဖြစ်တယ်လို့ crime against humanity လို့ပြောနေတာဟာနိုင်ငံတကာဥပဒေအရဒါတွေကတော်တော်တုံ့နှုတ်ချောက်ချားစရာကောင်းတဲ့စွတ်စွတ်ချက်တွေဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီတစ်ဖက်ကလည်းဒီဟာကိုကာကွယ်မဲ့ဗီဒီယိုသုံးမဲ့ကိုယ်ပိုင်နိုင်ငံတွေရှိရတော့မှန်တယ်တို့ရအတွင်းသူကအစိတ်အပိုင်းနဲ့အရေးယူလာမှုတွေရှိနိုင်တယ်ဗျရှိနိုင်တယ်ဥပမာအဖြစ်ကျွန်တော်တို့မနေ့ကဆွေးနွေးပွဲမှာကို EU ကတန်တီတာပါလီမန်အဖွဲ့ရပါသူကပြောတာကျွန်တော်ဗမာပြည်မှာဖြစ်နေတဲ့ကိစ္စတွေဟိုသူတို့ကလည်းသတင်းချက်လက်တွေရတယ်ဖြူတကုံဖျားပေါ်မှာဒီငိုဥလာရောက်နေဆိုတဲ့ဒီနိုင်ငံဘာသာကြားအဖိုးကြီးကိုဟိုပားရိုက်တယ်ဒါအတိမပြုနိုင်ပါဘူးဒီလိုသတင်းတွေထွက်တယ်ပေါ့နော်ကြာတော့တဲတဲ့လူအနိုင်ကျင့်နေတဲ့တိုင်းကြီးမှာပေါ့နော်တရားဥပဒေမစိုးမှုတဲ့တိုင်းကြီးငါတို့ကဘယ်လိုလုပ်ပြီးလာဆိုတော့ဂျင်းနီးမြုံနာမလဲဆိုပြီးစက်တာရှိတယ်ဗျာအဲ့တော့အနည်းဆုံးအဆင့်ကတော့ဂျင်းနီးမြုံနာမှာတွန့်ဆုတ်သွားမှာတစ်ဖက်ကကျွန်တော်ထင်တယ်ဒီအရေးယူမှုတွေလာနိုင်တယ်
ဟုတ်ကဲ့ကျေးဇူးပါကိုစည်ရသူသဘောရအောင်ခင်ဗျအခုကျွန်တော်တို့ရေရိုကာလပဲဖြစ်ဖြစ်ပေါ့လေမြန်မာနိုင်ငံပေါ်တန်ခတ်တာပိတ်ဆို့တာဒီလိုမျိုးဟိုကြုံလာနိုင်တဲ့အလားအလာမျိုးတွေမြင်မိလား
အဲဟုတ်တယ်သူကစိတ်ပိုင်းလိုက်တော့ကျွန်တော်တို့ပြန်ဖြစ်လာနိုင်တယ်ပေါ့နော်ဘာလို့လဲဆိုတော့လက်ရှိကိုယ်တိုင်လိုက်ကဗြိတိန်ကဟိုဒီတက်မတော်ကဟိုသင်္ကန်းသားတွေကိုချက်ချင်းပေါ့နော်သင်္ကန်းတက်နေတော့ညီတို့ရပ်လိုက်တော့ဒေါ်လာ3သိန်းပေါ့တောင်3သိန်းကျော်ဘူးလောက်နှစ်ကျန်လောက်တဲ့ဟာအဲ့ကောင်ရပ်လိုက်တယ်ပြီးတော့ EU
ပါလီမန်ကလည်းဖွဲ့တစ်ဖွဲ့ပေါ့နော်ဒီကုံတွေရင်းနဲ့ပတ်သက်တဲ့ဟာအဲ့ကောင်ကလည်းသူကကြက်လိုက်တယ်ဟိုဘောနော်ရှေ့ဆိုင်လိုက်တယ်ဆိုရဲ့ခါကျတော့ဒါရီကလည်းတစ်ဖက်မှာလော်ဘီလုပ်တဲ့လူတွေပေါ့နော်တုံးတဲ့အဖွဲ့တွေကလည်းတော်လေးကွာလူနာတက်မှုရရတဲ့ခါကျတော့ဒါရီကကိုပြင်လည်းဖြစ်သွားနိုင်တယ်မဖြစ်ဘူးဆိုရင်တော့မှဘာဖြစ်နေလဲဆိုတော့အဲ့လိုမျိုးအတန်တွေထွက် ตัวเจ้าหน้าที่เรื่องเงี้ยตัวเรื่องจ่ายตัวเราวะจ่ายตัวเราเลยขาดจ่ายเราอะไรเล็กที่ไหนเนี่ยนอกจากกูนี่บ่กูนี่ก็จะโอ้กบ้าแบบนู้นบ่เลยเจ้าหน้าที่เลยเนี่ยนอกจากยูเอ็นบ่เนาะอะไรกูนี่ชอบอะไรมีรูปเช่นไหนเนี่ยนอกจากกูว่าเราบ้าเช่นไหนเนี่ยตัวเป็นงานที่เสียงวีดงว่าเราไม่รู้ส่วนกูก็ได้ดีแต่ตัวเราเลยสักการณ์ว่าเราดอลลาร์งานเราไปเจอเนี่ยมันยิ่งไม่เท่าไปตัวเปลี่ยนไปใช่ไหมวะเลยตัวตัวโตโ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပို့ထားတဲ့မောင်တသနာအမေရိကန်ပြည်သူစုကမောင်တသနာပေးစာလည်းရှိပါသေးတယ်။
ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးဒပိုင်းတစားအုပ်ချုပ်ရေးအာဏာတွေနဲ့ဒီမိုကရေစီပြည်ပြောင်းလဲရေးပြည်တွင်းငြိမ်းချမ်းရေးကိုခက်ခဲခဲတီဆောက်နေရတဲ့အစိုးရရဲ့ပကတိအခြေအနေမှန်တွေကိုနားလည်ပြီးရခိုင်ကြက်တဲကိုစိတ်စီရနာမှန်မှန်နဲ့ပူးပေါင်းဆောင်ရွက်လိုတဲ့နိုင်ငံတွေနဲ့အစဉ်ပြေချောမွေ့နိုင်ပေမဲ့ပြည်ထောင်စုရဲ့အခြေခံအကြောင်းရင်းတွေကိုဖျောက်ပြီးပြည်လော FIC American Printing အပါအဝင်ဥရောပနိုင်ငံတွေရဲ့ချင်းကပ်ပုံတွေဟာပြဿနာကိုဖြေရှင်းဖို့အစိုးရနဲ့ပူးပေါင်းဆောင်ရွက်နေတာမဟုတ်ပဲကမ္ဘာတဝန်းကအစ္စလာမစ်အကြမ်းဖက်သမားတွေကိုမြန်မာနိုင်ငံမှာလွတ်လွတ်လပ်လပ်အကြမ်းဖက်ကြဖို့တွန်းအားပေးသလိုဖြစ်နေတယ်လို့ယူဆမိပါတယ်အထူးသဖြင့်မျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစွပ်စွဲနေရလောက်အောင်အရှိအလေပိုင်းယူဂိုစလာဗီးယားရဝန္ဒါနဲ့အာဖရိကနိုင်ငံတချို့လောက်ဆိုးဝါးနေလို့လားတစ်ဖက်ဆောင်းနဲ့အမြင်တွေပွက်လောရိုက်နေသမျှကာလာပိုင်းခြားတစ်ခုထိတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမျက်နှာစာမှာခက်ခက်ခဲခဲဆက်ဆံနေရအောင်မှဖြစ်တဲ့အပြင်အသွင်ကူးပြောင်းရေးအဆင်ပြေချောမွေ့စေဖို့အတွက်နိုင်ငံတကာရဲ့ထောက်ပံ့ကူညီမှုတွေပါကာလာပိုင်းခြားတစ်ခုအထိရပ်တန့်ကောင်းရပ်တန့်နေနိုင်တယ်လို့ယူဆမိပါတယ်
ဒါတော့အမေရိကန်ပြည်အစိုးရမော်တာတနာရဲ့စာပါဆိုတော့ကျွန်တော်လဲစောစောကဟိုဆရာဦးတင်းတန်းထောက်ပြသွားတဲ့ကိစ္စတခုကိုပြောချင်ပါတယ်ဟိုတကယ်တော့ကျွန်တော်တို့ကဒီရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဟိုရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံတကာဆက်ဆံရေးမှာထိခိုက်နိုင်တယ်လို့ပြောရဲဆိုပေမဲ့လေတခြားရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဖြစ်နေတဲ့ကိစ္စမျိုးတွေစောစောဒီတရင်ကျွလာပြင်းနေရရွှေကုံဖျားမှာဒီငုံရောင်းတဲ့မွတ်စလင်မျိုးသားတယောက်ကိုဒီအမျိုးသားရေးဝါရီဆိုတဲ့လူတွေနဲ့ဒီတန်ကတော့တချို့ကမောက်ထောက်တဲ့ကိစ္စမျိုးတွေပေါ့လေဒီလိုကိစ္စမျိုးတွေကဒီနိုင်ငံတကာတန်တမန်နေလဲရန်ကုန်မှာရှိနေတယ်ဆိုတော့သိနိုင်ကြားနိုင်တယ်အခုကိုပဲသိနေကြပြီဆိုတော့ဒီလိုကိစ္စမျိုးတွေရောဒီမြန်မာနိုင်ငံဟိုငါဒီနိုင်ငံတကာအမြင်ကောင်းလာအောင်လုပ်တဲ့နေရာမှာဒီလိုကိစ္စမျိုးတွေရောဘလို့တားဆီးတင်တယ်လဲဆရာဦးတင်ဆိုရင
်ကျွန်တော်တို့ဒီရခိုင်မြောက်ပိုင်းကိစ္စတလောက်ကြီးဟိုဆိုးဝါးထားတဲ့အထက်မှာနိုင်ငံတကာကအမြင်ဆောင်တာကဒုတိယနောက်ပိုင်းမှာဖြစ်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဒီတလွဲအသုံးချပြီးတော့တလွဲကောင်းစဉ်နဲ့အာကိုပိုင်အကျိုးစီးပွားအတွက်ဆောင်ရွက်ခဲ့ကြလို့မဆိုးတင်တာလေပိုဆိုးသွားတဲ့အခြေခံကနေကျွန်တော်တို့တွေ့ရတာပါအခုလည်းပဲအဲ့ဒီဟာတွေဆက်ဖြစ်နေတယ်အဲမကြခင်ဒီလေဖြစ်ကောင်းဖြစ်အောင်မခင်ဗျာဒါလည်းအတွက်ကိုစိတ်မကောင်းစရာကံမကောင်းတဲ့ဖြစ်ပါအဲ့တော့ဒီကိစ္စကိုနိုင်ငံတော်အစိုးရကရောတာဝန်ရှိတဲ့အဖွဲ့အစည်းတွေကပါအမျိုးသားအကျိုးစီးပွားကိုကြည့်ပြီးတော့အထိမ့်သိမ်းဖို့တော့တည်တည်ချာချာလိုတယ်မဆိုးတဲ့မင်းနဲ့ဆိုးသွားတဲ့ကိစ္စတရားခဏနေဟာကျွန်တော်တို့ပြည်တွင်းမှာဒင်းကိုရှိနေတယ်လို့ကျွန်တော်ကဟိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးသိန်းသိန်းဦးရောဆရာဟိုခုလိုပေါ်လေနိုင်ငံတကာမှာဟိုအမြင်ဆောင်စေမဲ့ကိစ္စမျိုးတွေကိုဟိုဘလူဟန်တာတင်တယ်လို့ယူဆလဲဆရာ
တော့တရားဥပဒေစိုးမှုရေးကအရေးကြီးတယ်ဗျာဒီအချိန်မှာဒါတွေကသိရင်ခံလို့မရဘူးဆရာဦးတင်ဆွေပြောတယ်လို့ဒီထဲမှာမိစ္ဆာအင်အားစုတွေကအမျိုးသားလူမျိုးစုအဖွဲ့ချုပ်ရဲ့အစိုးရလက်ထက်မှာအတိုင်းပြည်မတည်ငြိမ်ပါဘူးလို့တက်တည်ပြချင်းနေတယ်လို့ရှိတယ်။မတည်ငြိမ်အောင်လည်းတပင်ဖန်တီးနေတယ်။ဟောဆိုမကွေးမှာကျွန်တော်တို့ပေါ့။အဲ့တော့ဒလူဟာမျိုးတွေကလိုက်ပြီးတော့အမုန်းတရားနဲ့ပြဿနာကိုပြီးမွေးပြီးတော့မျိုးစေ့ချနေတယ်ဖြစ်တယ်။ဒါတွေကိုကျွန်တော်တို့ကဒီလိုလုပ်တဲ့ကိစ္စဆောင်ရွက်တဲ့ကိစ္စတွေမှာ
ဟိုတရားဝင်တဲ့အညီပြပြသားသားအတိုင်းဒီခုနဆရာပြောသလိုပဲအမျိုးသားအကျိုးစီးဝါအကျိုးကိုကြည်စုပြီးတော့ကျွန်တော်တို့တားလိုက်နေကြဒီလူတွေကအခုတိုင်းပြည်တမျိုးသားလုံးရင်ဆိုင်ကြုံတွေ့နေရတဲ့မျိုးသားရေးအခက်အခဲကြီးကိုဒါ
ကောင်းလင်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကန်စီစဉ်ကိုပြန်ပြီးနားဆင်ကြကြရတာဖြစ်ပါတယ်။ VOA အမေရိကန်တိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့ အပတ်စဉ်ကဏ္ဍတွေကို DVB
ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။ဖီအိုအမေရိကန်တန်ခါနေ့2019ခုနှစ်အော်တိုဘာလ10ရက်တနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေနေ့ကတနအိထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကတနအိထိတစ်ချိန်ပြန်ပြီးတော့လဲနားဆင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွဲနွေးကမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကမ္ဘာတစ်လွှတ်ထူးခြားစံပြသတင်းများစတ
နေနဲ့မနက်ခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းကိုဦးတည်သွားနေတဲ့ဟာရီကိန်းမုန်တိုင်းနေတာမက္ကဆီကိုပင်လယ်ကွေ့အလယ်ပိုင်းကိုစနေနေ့ကကျော်ဖြတ်ပြီးတဲ့နောက်စနေအခုစနေနေ့ညနောင်ပိုင်းမှာတော့ကုန်းတွင်းပိုင်းကိုဝင်ရောက်သွားပြီဖြစ်ပါတယ်။လီတိုင်းနှုန်းတနားရီ150ကီလိုမီတာထိအမြင့်ဆုံးရှိခဲ့ပြီးပင်လယ်ကွေ့ကမ်းရိုးတန်းဒေသတစ်လျှောက်ကုန်းတွင်းပိုင်းကိုမိုးဝင်ခင်နေ့မုန်တိုင်းဟာပြင်းအားအဆင့်နှစ်ရှိတဲ့ဟာရီကိန်းမုန်တိုင်းတစ်ခုဖြစ်သွားမယ်လို့ခန့်မှန်းထားပါတယ်။လူစီယာနာပြည်နယ်ကနေအလာဘားမာဖလော်ရီဒါပြည်နယ်ရဲ့နေဆက်တစ်လျှောက်အထိဟာရီကိန်းမုန်တိုင်းအန်ဒရီနဲ့လိုင်းကြီးမဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။အမေရိကန်ဆိုရဆက်ဆက်ကမြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုတာဘယ်လိုရလဒ်မျိုးမှထွက်မလာခဲ့တဲ့အတွက်တခုတည်းသောနီလန်းကပဲအလုပ်ဖြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောပါတယ်။သမ္မတတွေနဲ့သူတို့ရဲ့အစိုးရတွေမြောက်ကိုရီးယားနဲ့စကားပြောခဲ့တာ25နှစ်ရှိပါတယ်။သဘောတူညီချက်တွေရယူပြီးငွေတွေအများကြီးပေးခဲ့ကြတယ်။အလုပ်မဖြစ်ခဲ့ပါဘူး။ဆော်ရဘော်ကမှင့်တော်မချုပ်သေးခင်သဘောတူညီချက်ကိုချိုးဖောက်ခဲ့တာပါပဲ။အမေရိကန်စစ်ဆေးညီနိုင်သူတွေကိုအယူလုပ်ခဲ့တာပါပဲ။စိတ်မကောင်းပါဘူး။ဒါပေမဲ့အလုပ်ဖြစ်မဲ့နီလန်းကတခုပဲရှိပါတယ်လို့သမ္မတထရမ့်က Twitter မှာစနေနေ့ကရေးပါတယ်။ပြည်ထောင်ငံလန်ဒန်မြို့သဘောဝသမိုင်းပြတဲ့နားမှာစနေနေ့ကလမ်းသွားလမ်းလာတွေကိုဂါဒစင်နဲ့ဝန်တိုက်လို့လူတော်များများတန်ရရသွားတဲ့ဖြစ်ရဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုမဟုတ်ဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။အစောပိုင်းမှာကလေးကဖြစ်နိုင်ကြတွေကိုသူတို့ထည့်သွင်းစစ်ဆေးခဲ့ပြီးဒါဟာအကြမ်းဖက်ဝါဒဆွဲလို့ရဲလို့မယူဆခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်၈သိန်းကျော်ကိုထားဖို့အတွက်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတည်ဆောက်ရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစီအစဉ်ဟာအန်ဒရီကြီးတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတူကစနေနေ့မှာပြောပါတယ်။စကန်နယ်မှာလူကြီးအများများလွန်တာဟာအန်ဒရယ်ရှိတဲ့ယောဂပိုးတွေအလင်းအញ្ញံပြန့်ပွားသွားနိုင်တဲ့အန်ဒရယ်မြင်လွန်တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။စကန်ကြီးတို့ကလည်းစောင့်မဲ့စာနေရာအသစ်တွေမှာနောက်ထပ်စကန်တွေစောက်ဖို့ဘင်္ဂလားဒေ့ရှ်အနေနဲ့စဉ်းစားတင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရောဘတ်ဝေါကင်စ်က AFP သတင်းဌာနကိုပြောပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်။ဒီနေ့ကနေညနေပဲ6နာရီခွဲကနေ9နာရီထိထုတ်လင်းမဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြမကျေးဇူးပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.